Welcome to the Voice of America in Burmese.
Mingla mena khin ma shin. Washington မြို့တော် VOA America အတန်းကနေ2018ခုနှစ်ဇူလိုင်လ14ရက်တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပေးမှာပါပြင်သစ်သမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဟာပါရီယာဒီဥရုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့ဘာကတိကဝတ်မှမပေးခဲ့ပါဘူးသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့သားနဲ့ရုရှားရှေ့နေတွေ့ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်ကွယ်လွန်သွားတဲ့နိုဘယ်ဆုရှင်တရုတ်လူ့ကွန်ရေးလှုပ်ရှားသူလူရှာဘိုးရဲ့ဇနီးကိုအကျယ်ကျုပ်ကနေပြန်လှုပ်ပေးပြီးတော့နိုင်ငံကနေထွက်ခွာဝင်ပြို့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်ဒီလိုအကြောင်းစာရာတွေနဲ့အတူထူးခြားတဲ့သတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်အပြီးမှာလဲမနေ့ခကွယ်လွန်သွားတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူလျှောက်ဖို့ရဲ့ဒီအထုပ်ပတ်တိနဲ့ပတ်သက်ပြီးတော့အပြည့်အစုံကြားဖို့ရှိပါတယ်။ဒါ့အပြင်ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအစိုးရနဲ့တက်မတော်ကြားမှာအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့တယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားခဲ့ပါတယ်။ဒီပေါ်မှာမြမအရေးအကဲခတ်တွေကဘယ်လိုသုံးသပ်ကြပါသလဲ
။ဦးချိုးမင်းတိန်ကသဘောယူနဲ့ပြောလိုက်တာဖြစ်တယ်။အဲ့တော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပြည်မှုဘလူခြားနာရလဲဆိုတာကိုဥပဒေကြောင်းရအတိအကျမရှိဘူး။ဒါကြောင့်မင်းအောင်နိုင်လို့အာဏာရ
။ဒါကတော့လူခွင့်ရေးဥပဒေပညာရှင်တဦးကပြောပြသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လူထုအခြေပြုအဖွဲ့အစည်းတွေတွဲဆောင်ခဲ့တဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင်။
ပါရီယာဒီဥရုဆိုင်ရာသဘောတူညီချက်ပြုလုပ်ထားရကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်ပြောင်းလဲဖို့အရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ပြည်ထောင်နိုင်ငံခီးစဉ်ရဲ့ပထမနေ့မှာဘလူးကတိကဝတ်မှမပေးခဲ့ပါဘူး။ပါရီသဘောတူစာချုပ်အပေါ်လေးစားသမှုနဲ့တစုံတစ်ခုဖြစ်နိုင်တယ်လို့ကြံတာပရင်းနေမှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဘာဖြစ်မလဲဆိုတာကိုကျွန်တော်တို့မြင်ကြရပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ဒီအကြောင်းအရာကိုဆွေးနွေးကြရပါလိမ့်မယ်။အဲ့ဒါပြီးရင်တော့အားတင့်ဖြစ်ရမှာပါ။နောက်ပြီးအဲ့ဒီလိုဖြစ်မလာခဲ့ရင်လည်းအဆင်ပြေသွားမှာပါဆိုပြီးတော့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတနဲ့အင်းရှင်ပြင်သစ်နိုင်ငံတို့ကြားရာသီဥတုဆိုင်ရာနောက်ပြီးတော့ကုန်သွယ်မှုကိစ္စတွေမှာသဘောထားမတိုက်ဆိုင်မှုတွေဖြစ်နေဒီမှာပဲသမ္မတထရန့်နဲ့ပြင်သစ်နိုင်ငံရဲ့သမ္မတတိအီမန်နျူအယ်မက်ခရွန်တို့ဟာဆီးရီးယားရေးနဲ့အကြမ်းဖက်မှုတပ်ဖြည့်ရေးအစရှိတဲ့နှစ်ဦးနှစ်ဖက်ကြားတူညီတဲ့ကိစ္စတွေကိုရှာဖွေပြီးတော့အာယုံဆိုင်ဆွေးနွေးကြပါတယ်။ရုရှားကိစ္စနဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလကိစ္စတွေနဲ့ပတ်သက်ပြီးတော့မေးခွန်းတွေရှိနေပေမဲ့အမေရိကန်သမ္မတဟာပြင်သစ်နိုင်ငံဘက်ကပူပန်နေတဲ့ပါရီယာတီဥရုသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကြံတွေပြောဆိုနေရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ်ကသူ့ရဲ့သားအကြီးဆုံးဖြစ်သူနဲ့ရုရှားရှေ့နေတယောက်တို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တဲ့ပေါ်ကိစ္စပေါ်ကောက်ွယ်ပြောဆိုပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကမစ္စတာထရန့်မြန်ပြိုင်ဘက်ဖြစ်သူဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ပတ်သက်ပြီးရာဇဝတ်ကြောင်းမျိုးစုံနိုင်တဲ့တည်ငြိမ်ချက်တွေရမယ်လို့ထင်ပြီးမစ္စတာထရန့်မြန်သားကြီးထရန့်ဂျူနီယာကရုရှားရှေ့နေနဲ့တွေ့ခဲ့တာလို့ပြောထားတာပါ။နိုင်ငံရဲ့အမြင်အရကြည့်မယ်ဆိုရင်ဒီလိုတွေ့ဆုံတာမျိုးကိုလူအများစုကလုံးမှာပဲလို့သူစတဲ့ကြောင်းမစ္စတာထရန့်ကကြာသပတေးနေ့မှာပြောပါတယ်။တွေ့ဆုံမဲ့လူဟာရုရှားဆွေရရဲ့ရှေ့နေတယောက်ဖြစ်ပြီးရွေးကောက်ပွဲမှာမစ္စတာထရန့်အတန်ရအတာရရေးရုရှားရဲ့ပန့်ပိုးမှုတစ်စီတစ်ပိုင်းအနေနဲ့တည်င်းချက်လက်တွေပေးမယ်ဆိုပြီးဂျာဂန်တယောက်ကနေတစ်ဆင့်အဆက်အသွယ်ပြောဆိုပြီးတဲ့နောက်ဒေါ်နယ်ထရန့်ဂျူနီယာကတွေ့ဖို့ဆုံးဖြတ်ခဲ့တာပါ။ဒါကိုအတိုက်ခံပေါ်လေးလာချက်ဒါမှမဟုတ်ကိုယ်ပြိုင်ဘက်အပေါ်လေးလာချက်အဖြစ်လို့တော့မှခေါ်ပါရယ်။ဒါဟာနိုင်ငံရေးမှာပုံမှန်လုပ်နေကြပါ။နိုင်ငံရေးဟာကမ္ဘာပေါ်မှာအကောင်းဆုံးအလုပ်တော့မဟုတ်ပါဘူး။ဒါပေမဲ့တည်င်းရှိတဲ့နေရာကနေတည်င်းယူတာကတော့တကယ့်ကိုပုံမှန်လုပ်နေကြပါပဲလို့ပြည်နှစ်နိုင်ငံပါရီမျိုးတော်မှာပြည်နှစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံဆွေးနွေးပွဲပြီးပူးတွဲလုပ်တဲ့တည်င်းစာရှင်းလင်းပွဲတွင်သမ္မတထရန့်ကပြောသွားပါရယ်။
ကြာသပတေးနေ့ကကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှူရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘူရဲ့ဇနီးဖြစ်သူလျူစီယာကိုနေအင်ကျေကျုပ်ကနေလှုပ်ပေးပြီးတော့သူ့ရဲ့ဆန္ဒအတိုင်းတရုတ်နိုင်ငံကနေထွက်ခွာဝင်ပြို့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တယ်လာဆင်ကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။လူရှောက်ဘူကွယ်လွန်ပြီးနိုင်ပိုင်းအတွင်းမှာပဲမစ္စတာတယ်လာဆင်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။လွတ်လပ်မှုဒဏ်တူညီမျှမှုနဲ့တရုတ်နိုင်ငံမှာအခြေခံဥပဒေအရအုပ်ချုပ်ရေးတို့အတွက်လှူရှားတာမှာလူရှောက်ဘူဟာနိုဘယ်ဆုအနှင်းထားတဲ့လူသားစိတ်သက်ကိုထင်ဟပ်အကောင့်ထည့်ဖော်ခဲ့ကြောင်း နိုဘယ်ဆုချီးမြှင့်ရေးကော်မတီကရွေးချယ်ခဲ့တာဟာမှန်ကန်တယ်လို့သူတည်ဆုံးချိန်အထိတက်တည်ပြသွားခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးတယ်လီဆန်ကပြောပါတယ်။စာပေဝေဖန်ရေးဆရာကနေအစိုးရအတိုက်ခံဒီမိုကရေစီလှုပ်ရှားသူဖြစ်လာခဲ့တဲ့တန်62နှစ်အရွယ်လူရှာဘူဟာအတဲကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတဲ့နောက်ကြာသပတေးနေ့ကကွယ်လွန်သွားတာဖြစ်ပါတယ်။သူတည်ဆုံးရမှုအတွက်တရုတ်ဆိုရမှာကြီးမားတဲ့တာဝန်တရရှိသွားပြီလို့နော်ဝေးနိုဘယ်ဆုညင်ညာနိုဘယ်ညင်ညာဆုချီးမြှင့်ရေးကော်မတီရဲ့အကြီးအကဲဘရစ်ရက်စ်အန်ဒါဆန်ကကြာသပတေးနေ့မှာပြောဆိုလိုက်တာပါလူရှာဘူရဲ့အထင်ကြီးလှုပ်ရက်တွေနဲ့သူ့ရဲ့တမန်ကြောင်းလူခွင့်ရေးအဖွဲ့တွေကချီးကျူးဂုဏ်ပြုကြတဲ့တစ်ချိန်တည်းမှာပဲဖမ်းဆီးထားရခြင်းအတွင်းတည်ဆုံးရမှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ထပ်မဖြစ်အောင်တားဆီးဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုတောင်းဆိုကြပါတယ်
ကာတာနိုင်ငံနဲ့အာရဗ်လိနိုင်ငံကြားတန်တမာရေးတင်မာမှုအဆုံးသတ်စီဖို့ယူရပြီးလွန်ပြန်ဆစ်ဆက်ရေးကြီးစင်သွားခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာဘယ်လိုတိုးတက်မှုမျိုးမှရဖို့မပေါ်ဘဲကြာသပတေးနေ့ကတော့ကာတာနိုင်ငံကနေပြန်ထွက်လာပါပြီ။အမေရိကန်ကိုပြန်မလာခင်ကာတာနိုင်ငံကြီးကဆော်ဘွား Sheikh Tamim bin Hamad Al Thani နဲ့နောက်ဆုံးအချိန်တွေ့ဆုံဆွေးနွေးပြီးတဲ့နောက်သတင်းတော်တွေရဲ့မေးခွန်းတွေကိုဝန်ကြီး Tillerson ကမဖြေခဲ့ပါဘူး။ဆော်ဘွားရဲ့ညီတော်ဆက်သူ Mohammed bin Hamad Al Thani ကဝန်ကြီး Tillerson ကိုပိုပြီးကောင်းတဲ့အချိန်ဒီအောက်မှာပြန်ဆုံဖို့မျှော်လင့်ပါတယ်ဆိုပြီးပြောခဲ့ပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေနန္နခင်နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံမှာဇူလိုင်လ10ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအတွက်အထူးဝန်းနဲ့ကြေကွဲရပါကြောင်းဖော်ပြထားတဲ့တဝန်လွှာတစ်စောင်ကိုနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုဇူလိုင်လ23ရက်နေ့နေဆွေးနဲ့ပေးပို့ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီလိုဆိုးသွမ်းရက်စက်တဲ့အကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချတယ်လို့ဒေါအောင်ဆန်းစုကြည်ကတဝန်လွှာမှာရေးသားထားကြောင်းလည်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျမ်မူးနဲ့ကက်ရှမီးယားဒေသအနက်နက်ခရိုင်မှာရှိတဲ့အန်မာနက်ဟိန္ဒူဘုရားကျောင်းကိုတောရောက်ဖူးမြော်သူတွေကိုဇူလိုင်လ10ရက်နေ့မှာအကြမ်းဖက်ဝါဒီတွေကတိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးပြီးတော့30ကျော်ဒဏ်ရာရခဲ့တာပါ။မြန်မာနိုင်ငံအနေနဲ့အကြမ်းဖက်ဝါဒပုံစံအားလုံးနဲ့ဒီဝါဒဆွဲလှုပ်ဆောင်ချက်အားလုံးကိုနိုင်ငံတကာအတိုင်းအဝန်းနဲ့အတူပြစ်တင်ရှုံချတဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့တဝန်လွှာမှာဖော်ပြထားပါတယ်။ဒီဖြစ်ရပ်အတွက်အိန္ဒိယဝန်ကြီးချုပ်နဲ့အတူအိန္ဒိယလူထုအထူးသဖြင့်တော့ကြံရည်သူမိသားစုတွေအတွက်မြန်မာနိုင်ငံအစိုးရကိုစားအနေနဲ့ရောသူကိုယ်တိုင်အနေနဲ့ပါအလေးနဲ့ကိုချင်းစာနာပါကြောင်းအထူးဝန်နဲ့ကြေကွဲရပါကြောင်းဒေါအောင်ဆန်းစုကြည်ကတဝန်လွှာထဲမှာပေါ်ပြထားတယ်လို့အိန္ဒိယတန်ယုံရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။
မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးမှုရဟင်းလီဟာကြာသပတေးနေ့မှာမြန်မာစာနာဇင်းကောင်စီနဲ့တွေ့ဆုံပြီးသတင်းနောက်တွေဖန်ဆီးခံထားရတဲ့အခြေအနေမြန်မာသတင်းလွတ်လပ်ခွင့်အခြေအနေတွေကိုမေးမြန်းခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်ပြီးစာနာဇင်းကောင်စီကဦးအောင်လာထွန်းက VOA ကိုအခုလိုပြောခဲ့ပါတယ်
။စင်းစင်းခံလိုက်ရတဲ့သတင်းသမားသူများကြီးတွေ DVB နဲ့ AIOD အဲ့ဒီသူတို့ရဲ့အခြေအနေပေါ်သူတို့နဲ့ပတ်သက်လို့ကျွန်တော်ဗားရီလူပြေးခဲ့လေနောက်တစ်ခုကဒီတခြားဒီကျောက်ဆရာကကြီးနဲ့ပတ်သက်လို့အကြီးယူခံထားတဲ့သတင်းသမားတွေအကြောင်းနောက်ဒီသတင်းမီဒီယာကောင်စီနဲ့ပတ်သက်လို့ဒီ awareness promotion လုပ်ရမယ်ဆိုတာဌာနအစည်းအဝေးမှာကျွန်တော်တို့ဥပဒေရစီကျွန်တော်တို့ဒီကအရင်တိုင်ကြားမယ်ဒါပေမဲ့ဒီဥပဒေမှာအားရချက်တွေရှိတယ်အဲ့ဒါကျွန်တော်တို့ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ
်စာနာဇင်းကောင်စီနဲ့ရန်ကုန်မှာမတွေ့ခင်မစ်ရန်ကြီးလီဟာရခိုင်ပြည်နယ်မောင်တော်မြို့မှာဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်မောင်တော်ကနေစစ်တွေကိုသွားပြီးအောင်မင်္ဂလာနဲ့တက်ခဲ့ပြင်ကစဲစခန်းတွေကိုသွားခဲ့ပါတယ်အောင်မင်္ဂလာလူခတဲ့စကမ်းမှာစာဝန်ကြီးခကဲရှိနေတာနဲ့နိုင်ငံသားစစ်စီရေးလုပ်ငန်းကိစ္စတွေမင်းစီယန်အီလီကိုပြောပြခဲ့တယ်လို့စကမ်းတာဝန်ခံသူဖြစ်တဲ့ဦးအောင်သိန်းကအဖြေအပေကိုပြောပါတယ်။ကုလထူးကိုယ်စားလှယ်ဟာစနေရကြာခီးစဉ်အဆုံးသက်ဇူလိုင်လ22ရက်နေ့မှာမြန်မာနိုင်ငံကနေပြန်မထွက်ခင်ခီးစဉ်တစ်လျှောက်လုံးနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ
်။ဆက်တွယ်ရေးဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းကိုကြာသပတေးနေ့ကကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာပို့ဆောင်ရေးနဲ့ဆက်တွယ်ရေးဝန်ကြီးဌာနကတင်သွင်းလိုက်ပါပြီ။လက်ရှိဆက်သွယ်ရေးဥပဒေမှာပါဝင်တဲ့ပြဋ္ဌာန်းချက်တွေထဲမှာပုံမှန် 66 ပုံမှန်ခွဲကာကြီးကိုအသုံးချပြီးတရားစွဲဆိုတာတွေအများပြားရှိနေတဲ့အတွက်ဝေဖန်တာတွေကြေကြေပြန့်ပြန့်ထွက်နေချိန်မှာပဲအခုလိုပြင်ဆင်ချက်ဥပဒေမူကြမ်းပြဋ္ဌာန်းဖို့လှုပ်လာတာပါဒါပေမဲ့လည်းအခုပြင်ဆင်ချက်ဥပဒေမူကြမ်းမှာအဲ့ဒီပုံမှန် 66 ကာကြီးကိုသုံးစွဲပြီးတော့တရားစွဲဆိုခံရသူအနေနဲ့အမှတ်ခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ ထိရောက်တဲ့ပြင်ဆင်ချက်တွေမပါဘူးလို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးချက်တွေကိုတေချာလက်ခံရယူဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုထားပါတယ်။ NLD ပါတီဥဆောင်တဲ့လက်ရှိအစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေနဲ့တရားစွဲခံရတဲ့အမှုပေါင်း65မှုတည်ရှိပါတယ်။အဲ့ဒီထဲမှာတက်မတော်ကဆွဲဆိုတာ9မှု NLD ပါတီကဆွဲဆိုတာ6မှုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။ဒါအပြင်သတင်းမီဒီယာသမားတွေကိုအရေးယူထားတဲ့အမှုပေါင်း9မှုရှိပြီးတော့လက်ရှိမှာပဲသတင်းမီဒီယာသမား14ဦးဟာအဲ့ဒီပုံမှန်နဲ့တရားရင်ဆိုင်နေကြရပါတယ်
။အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်နေတဲ့နိုင်ငံသားကျောင်းသား1.4လမ်းကျော်အနေနဲ့အမေရိကန်မှာဆက်နေထိုင်ခွင့်ရရေးနှစ်ဆင့်ခွင့်ပြုချက်ပြန်လျှောက်ရမယ်အဆိုပြုချက်တရက်ကိုအမေရိကန်မိမေလူညိုရေးဌာန DHS ကစဉ်းစားနေပါတယ်။ဒီအဆိုပြုချက်ဟာကျောင်းသားတွေကိုပို့ပြီးအနီးကပ်စောင့်ကြည့်သွားခြင်းအပြင်အမျိုးသားလူညိုရေးပို့ပြီးတိုးတက်ကောင်းမွန်စေမယ့်အစီအစဉ်တစ်ခုရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့ Washington Post သတင်းစာကရေးပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တောက်ချနေနေတဲ့ခင်သတင်းအစီအစဉ်ကိုဥဆက်မိုးဝင်နဲ့ကုတကျော်သိန်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုတင်ပြဖို့အချိန်ရောက်ပါပြီ။ထင်ရှားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူလျှောက်ဖို့ဟာကန်ဆာဝေဒနာအပြင်းထန်ခံစားနေခဲ့ရပြီးတဲ့နောက်ကြာသပတေးနေ့မှာတရုတ်နိုင်ငံတွင်ဆေးရုံတစ်ခုမှာကွယ်လွန်သွားခဲ့ပါပြီ။တရုတ်နိုင်ငံမှာအခြေခံလူခွင့်ရေးတွေရဖို့အတွက်သူဟာအကြမ်းမဖက်ပဲနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့သူပါ။ကွယ်လွန်သူလူလျှောက်ဖို့အကြောင်းဒေါခင်ဆိုးဝင်းကစူးစီးတင်ပြမှာပါရှင်။
တရုတ်နိုင်ငံရေးတိုက်ခန့်လည်းဖြစ်စာရေးဆရာလည်းဖြစ်သူနိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာဘူဟာဇူလိုင်လ23ရက်နေ့ကြာသပတေးနေ့ကကွယ်လွန်သွားပါပြီ။တရုတ်ဆေးတက္ကသိုလ်ရဲ့ The First ဆေးရုံကနေအသက်62နှစ်အရွယ်လျူရှာဘူဟာအသည်းကင်ဆာရောဂါနဲ့ကွယ်လွန်ကြောင်းအတည်ပြုလိုက်ပါတယ်။သူ့မှာအသည်းကင်ဆာရောဂါဖြစ်ပွားနေတယ်ဆိုတာကိုမေလတုန်းကစစ်ဆေးသိရှိခဲ့ရပြီးတော့ဇွန်လမှာလူသိရှင်ကြားကြေညာခဲ့ပါတယ်။လျူရှာဘူဟာတရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးနဲ့လွတ်မြောက်ရေးအတွက်တစိုက်မမတ်စီယုံလှုပ်ရှားခဲ့သူအဖြစ်ထင်ပေါ်ကျော်ကြားခဲ့ပေမဲ့လို့တရုတ်အစိုးရအတွက်ကတော့ကတိကအောက်ဖြစ်စေခဲ့တာအမှန်ပါပဲ။လျူရှာဘူဟာခေတ်သစ်တရုတ်ပြည်ရဲ့မုန်တိုင်းထံတဲ့ခရီးကိုဖြတ်တန်းခဲ့ရပါတယ်။1989ခုနှစ်တရုတ်တီယန်နမင်ဒီမိုကရေစီရေးတော်ပုံလှုပ်ရှားမှုစတင်ချိန်မှာတော့လျူရှာဘူဟာနယူးယောက်မြို့မှာရှိတဲ့ကိုလံဘီယာတက္ကသိုလ်မှာဘွဲ့လွန်ပညာသင်ယူနေတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်။သူပြည်တော်ပြန်တဲ့အချိန်မှာတရုတ်ကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်။တရုတ်အာဏာပိုင်တွေကကျောင်းသားတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုဖြိုခွင်းခဲ့ရမှာယာနဲ့ချီတေးဆုံးခဲ့ရပါတယ်။သွေးထွက်တန်ယိုမှုတွေကိုရှောင်ရှားနိုင်ဖို့အတွက်လျူရှာဘိုနဲ့တခြားလှုပ်ရှားသူကျောင်းသားတွေကလူမျိုးရေးတပ်ဖွဲ့တွေနဲ့စစ်ဆန်ညှိနှိုင်းပြီးထောင်နဲ့ချီတဲ့ဆန္ဒပြကျောင်းသားတွေကိုဘေးကင်းစွာခေါ်ထုတ်နိုင်ခဲ့ပါတယ်။တီယန်နမင်အရေးတော်ပုံအပြီးယူရှာဘိုကိုတီယန်နမင်လှုပ်ရှားမှုကိုနောက်ွယ်ကကျိုးကင်နဲ့လက်မဲကြီးလိုဆွဆဲပြီးဖမ်းဆီးခဲ့ပါတယ်။သူ့ကိုရာဇဝတ်ပြစ်မှုတွေကနေကင်းလွတ်ခွင့်ပေးနိုင်ငံရခြားခရီးသွားခွင့်နေပေးခဲ့ပေမဲ့လို့သူ့ရဲ့တက္ကသိုလ်မှာစာတင်ပေးတဲ့ယာရုကိုတော့ဆွန့်လွတ်ခဲ့ရပါတယ်။ဒါအပြင်နေအိမ်အကျယ်ချုပ်နယ်လည်းမကြာခဏထိန်းသိမ်းခံခဲ့ရပါတယ်။ဩစတြေးလျနိုင်ငံကနေသူ့ကိုနိုင်ငံရေးခိုလုံခွင့်ကမ်းလှမ်းခဲ့ပေမဲ့လို့သူလက်မခံခဲ့ပါဘူး။ယူရှာဘိုဟာ1992ခုနှစ်မှာထောင်ကနေလွတ်လာခဲ့ပြီးတော့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုအတွက်ဆက်လက်တိုက်ပွဲဝင်တောင်းဆိုခဲ့ပါတယ်
။中国20年如果说他这个社会
လုံခဲ့တဲ့အနည်း20အတွင်းတရုတ်လူပောင်အတိုင်းဝိုင်းနဲ့နိုင်ငံရေးတိုးတက်မှုတစုံတရာရှိခဲ့တယ်ဆိုရင်ဒါရီအားလုံးဟာအပြောင်းလဲအတွက်တွန်းအားပေးခဲ့တဲ့နိုင်ငံသားတွေကြောင့်ပါပဲ။ပြဿနာတွေကလည်းရှိနေဦးမှာဖြစ်တယ်လို့လူတွေစိုးရိမ်မခင်ဖြစ်ရတာတွေကလည်းတော်လောက်နေပါပြီ။နောက်ဆုံးမှာတော့အပြောင်းလဲကဖြစ်လာမှာပါ
။လျူရှာဘိုကချာတာ8လို့ခေါ်တဲ့လွတ်မြောက်ရေးလူခွင့်ရေးနဲ့လွတ်လပ်တဲ့ရွေးကောက်ပွဲကြေညာချက်မူကြမ်းကိုကုညီရေးသားပြုစုခဲ့တာနဲ့ပတ်သက်လို့2008ခုနှစ်တုန်းကအခုလိုပြောဆိုခဲ့ပူပါတယ
်။
အာဏာရှင်လက်အောက်မှာအတိုက်ခံလှုပ်ရှားကြတဲ့ကျွန်တော်တို့တွေဟာဒစိမ့်တစ်ပိုင်းအနေနဲ့ရဲတွေနဲ့ထိတ်တိုက်ရင်ဆိုင်ကြရသလိုထောင်ထဲမှာလည်းအချိန်ကုန်ကြရမှာပါပဲ။ဒါကြောင့်အတိုက်ခံတယောက်အနေနဲ့ဖိနှိပ်မှုကိုဘယ်လိုစန့်ကျင်မလဲဆိုတာတင်ယူဖို့လိုအပ်ရုံနဲ့မကပါဘူးဖိနှိပ်ဖြိုခွင်းတာကိုဘယ်လိုရင်ဆိုင်ကြမလဲထောင်ထဲမှာဘယ်လိုနေသွားကြမလဲဆိုတာတွေကိုပါလေ့လာထားဖို့လိုပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့လူရှောက်ဘိုးကိုနိုင်ငံရေးမိန့်ခွန်းတွေငြင်းညာစွာထုတ်ဖော်ပြောဆိုလို့အရေးယူတယ်ဆိုတာဟာနိုင်ငံတကာကအတိအမှတ်ပြုထားတဲ့လူခွင့်ရေးစံချိန်တွေကိုချိုးဖောက်တာဖြစ်တယ်လို့အပြစ်တင်ရှုတ်ချလိုက်ပါတယ်27နှစ်ကြာအိမ်တောင်ဘက်အဖြစ်ပေါင်းသင်းလာခဲ့တဲ့ယူရှာဘိုးရဲ့ဇနီးယူဆီယာကလည်းသူ့ဘဝကိုထင်ဟပ်စေတဲ့ကြံပြတဲ့ပုဒ်ကိုရေးဖွဲ့လိုက်ပါတယ
်။ဝိစမဟွာရှု
။ကျမကတစ်ပင်တွေရဲ့ပုံကိုပဲရေးဆွဲချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့
မမမမရက်နေတဲ့ပုံတံကိုကြိုက်လို့ပါဘဝတစ်ခုကိုမတ်တည့်ရအနေထားနဲ့ကုံဆုံးရတာဟာတကယ်ကိုပင်ပန်းလာတယ်လို့ရှင်ကပြောရင်ကျမရဲ့ဖြေကဟုတ်ပါတယ်ပင်ပန်းပါတယ်ဒါပေမဲ့ကျမကတော့မမမမရက်ကိုရက်နေအောင်ပါပဲ
အချင်းကျနေတဲ့လျှော်ဘူးဟာကျမကြီးအခြေအနေရွရွလာပြီးမသေးခင်တရင်ပတ်အနေငယ်လောက်ကြမှသာစီရင်ကိုပြောင်းရွှေ့ပေးခဲ့တာဖြစ်ပါတယ်သူမိသားစုကလျှော်ဘူးကို American ပြည်ထောင်စုဒါမှမဟုတ်ဂျမနီနိုင်ငံမှာဆေးဝါးကုသနိုင်ရင်ခရီးသွားခွင့်ပြုဖို့တရုတ်အာဏာပိုင်တွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်ဒါပေမဲ့အာဏာပိုင်တွေကသူတို့ရဲ့ပန်ကြားချက်ကိုလက်မခံခဲ့ပါဘူးအသက်62နှစ်အရွယ်တရုတ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်လျူရှာဘူဟာဇူလိုင်လ13ရက်နေ့ကြာတာပြည်နေမှာကွယ်လွန်ခဲ့ပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းပြောပြသွားတာပါ။အခုတော့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့နောက်ဆုံးသတင်းကိုပြောပြမှာပါရှင်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလေ့လာဖို့အတွက်12ရက်ကြာခီးရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာကြာတာပြည်နေကအရက်ဖက်လူမှုအဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးပွဲမှာကိုရိုင်းပါဝင်ခဲ့တဲ့စစ်မှန်သောပြည်သူကြေးကျွန် GPS အဖွဲ့ရဲ့ညွှန်ကြားရေးမှူးကိုသွင်လင်းအောင်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကနေ့ဒီအရက်ဖက်လူမှုဖွဲ့စည်းရင်းနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေ့ဆုံတဲ့အချိန်မှာဘာတွေကိုများအဓိကဆွေးနွေးခဲ့ကြတာပါလဲရှင
်။ဒီကကြောင်းရတော့နှစ်ပိုင်းပေါ့။အစောရောသူအကြံပြုထားတဲ့အချက်တွေအဲ့ဒီအချက်တွေကအခုဒီကတစ်ခေါက်လာတယ်၊တစ်ခေါက်လာတဲ့ကြားထဲမှာဘယ်လောက်ထိပြောင်းလဲသွားပြီလဲ၊ဘယ်လောက်ထိဟိုကတိုးတက်သွားပြီလဲဆိုတဲ့လက်ရှိအခြေအနေကိုဝိုင်းပြီးဆွေးနွေးရတဲ့ပိုင်း။နောက်တစ်ခေါက်တော့လက်ရှိဒီလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးပြောရတဲ့ပိုင်းမှာနှစ်ပိုင်းခွဲပြီးဒီကတော့ပြောနေတာပဲ။ဟုတ်ကဲ့
။ဟုတ်ကဲ့အဲ့လိုဒီအကောင့်ထဲဖော်မှုဘိုင်းနေမှာသူပြောသွားတယ်ဆိုတော့သူ့အနေနဲ့ဒီပေါ်မှာဟိုမှာသူအားရချင်တဲ့မှုရှိသလားသူ့ဘက်ကဘယ်လိုသဘောထားဘယ်လိုတုံ့ပြန်မှုမျိုးတွေနဲ့ပြောသွားပါလဲ
အဲညာဟိုအဓိကတော့ဗျာသူကကျွန်တော်တို့နဲ့တွေ့တဲ့အခါမှာဒီအစိုးရကိုအဲကျွန်တော်တို့နဲ့အဲသူနဲ့ပေါင်းပြီးတော့ဗောနော်ကျွန်တော်တို့ရဲ့အကြံပြုချက်တွေပေါ်မှာမူတည်ပြီးတော့မှသူကနေပေါ်မှာပေးထားတဲ့အကြံပြုချက်ပေါ့အစိုးရကိုပေးထားတဲ့အကြံပြုချက်အဲ့ဒါတွေကိုအစိုးရကဘယ်လောက်အကောင့်ထဲပေါ်လဲဆိုတော့ကျွန်တော်တို့အတန်အောင်နားထောင်လာဗျာဆိုတော့သူကတော့အများကြီးမပြောဘူးအဲကျွန်တော်တို့ကပဲအဲ့ဒီ benchmark တွေအဲ့ဒီပေးထားတဲ့ဟိုပါနော်အကြံပြုချက်တွေကိုဘယ်ဟာတွေကတော့အခုထိမလုပ်လောက်တာမတွေ့သေးဘူးပေါ့။ဘယ်ဟာတွေကတော့ဟိုအခုထိဘာမှမကြောင်လဲသေးဘူး။ဘယ်ဟာတွေကပိုဆိုးသွားတယ်ဆိုပြီးကျွန်တော်တို့ကပဲပြောတာဖြစ်တဲ့အတွက်သူကတော့နားထောင်တာပဲလား
။ဟုတ်ကဲ့အကြောင်းအရာအနေနဲ့အဓိကပြောတဲ့အချက်တစ်ချက်နှစ်ချက်လောက်ပြောပြပေးပါလားရှင်
။အဓိကဒီဥပဒေတွေနဲ့ပတ်သက်ပြီးတော့ဟို reform လုပ်တာပေါ့နော်။တချို့တင်းကျပ်တဲ့ကျွန်တော်တို့ဖိနှိပ်တဲ့ဥပဒေတွေရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့ဒီပြုပြင်မှုစူးစမ်းတဲ့ဟာတွေနဲ့နောက်ပြီးတော့တချို့ဥပဒေပြည်ခန္ဓာဝိုင်းမှာကျွန်တော် CSO ရဲ့ပါဝင်မှုတွေမှာအားမရစရာတွေ့တဲ့ဟာလေးတွေပေါ့နော်အားလေးတချို့ပြောပြတယ်နောက်တစ်ခုကအဲ့မှာကျွန်တော်ဒီလောလောဆယ်နာမည်ကြီးနေတဲ့66လိုဟာမျိုးတွေလည်းပါတယ်နောက်ပြီးတော့ဟိုအသင်းအဖွဲ့ဟိုပါကျွန်တော်တို့ဗာလဲပုံမှန်ဆက်ရှင်လေအမြင့်ဆုံးဟိုပါစီတန်းနဲ့လည်းကျွန်တော်စုယုံနေတော့အဲ့ဟာတွေနဲ့ပတ်သက်ပြီးတော့လည်းတချို့ဟာတွေမှာဒီပြင်ထားတဲ့အတိုင်းမဖြစ်တာတွေအားလေးပြောပြတယ်နောက်ပြီးတချို့ဥပဒေတွေကျွန်တော်ဒီanti corruption ပေါ့ဟိုအကြည့်ချက်ဆောင်မှုတက်စီဥပဒေကိုပြင်ဆင်တဲ့ဟာမျိုးဆိုရင်ကျွန်တော်တို့တော့ပြည်သူတော်ဘာမှမတိလိုက်ခင်ပါတယ်ဟိုဥပဒေမှာအတည်ပြုသွားတဲ့ဟာမျိုးတွေပေါ့အဲ့ဒါတွေအဓိကပြောဖြစ်တယ်နောက်တစ်ခုကတော့အဲခုနကဒီရက်ဖက်အဖွဲ့အစည်းတွေရဲ့ပေါင်းမှုပေါ့ညီညာရေးလုပ်ငန်းစဉ်မှာအဲ့ဒါတွေနှိမ့်နေတဲ့ဟာတွေမျိုးစည်းပေါင်းမှုတိတ်ပြောမရှိသေးတဲ့ဟာတွေနောက်2008ပေါ့2008ကိုဆိုရင်လည်းပြင်ဆင်မှုဆိုပြီးတော့ဒီဆိုတော့သူကြံပေးတဲ့အထက်မှာသူက2018မတ်လမတိုင်ခင်ဆိုတော့အခုတိတ်တော့မလိုတော့ဘူးနော်နောက်6လဟို8လလောက်အဲအဲ့လောက်ဆိုရင်ရောက်တော့မှာပေါ့ဆိုတော့အဲ့ဒီမှာအဲ့ဒီအတွဲမှာသူက2008ကိုပြင်ဆင်ဖို့အတွက်ဒီလူလူနဲ့အဲတိုင်ပင်ညီနိုင်ဖို့ဆိုတဲ့အချက်မျိုးတွေသူပေးထားတာရှိတယ်အဲ့ဒါဆိုရင်အခုထိဒီလက်ရှိဆိုးရွားအနေနဲ့ကျွန်တော်တို့ဒီဒီလူလူကို2008ပြင်ဖို့ဆိုပြီးတော့တိတိကျကျပြောရမျိုးလည်းမတွေ့ရသေးဘူးဆိုတော့အဲ့ဒါအဲ့ဒီအချက်တွေတော်တော်များများကိုထောက်ပြပြပါတယ်
ဟုတ်ကဲ့ဒီကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ဒီမြန်မာနိုင်ငံကိုလာတိုင်းမှာတော့ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အခုလိုပဲတွေ့ပါတယ်ဆိုတော့ဒီဒီချိန်မှာရောဒီထူးထူးခြားခြားပေါ့နော်အရင်တွေ့ဆုံမှုတွေနဲ့မတူဘဲနဲ့ထူးထူးခြားခြားအားရစရာပြီးတော့တကယ်တမ်းကတတိယရောက်ဘလောက်တိဆောင်ရွက်နိုင်တယ်လဲဆိုတဲ့အပေါ်မှာဟိုအားရကြည်နတ်မှုရောရှိပါလားရှင
်စစ်တပ်ဆိုရနဲ့အခုပြောင်းကာလမှာတော့နိုင်ရှင်ကျဲရတော့နည်းနည်းတချို့အလေးတွေမှာရွေ့လာတော့တွေ့ရတယ်ပေါ့နော်ဒီအခုနောက်ပိုင်းတော့စိတ်ပြီးတော့ထူးထူးခြားခြားရွေ့တော့မတွေ့ရဘူးနောက်ပြီးတော့ပြောရလို့ရှိရင်တော့ဒီဘက်ဒီလက်ထက်မှာတော့တချို့အရည်နည်းနည်းတော့ပြန်နောက်ဆုတ်သွားတဲ့ဟာမျိုးတွေတွေ့ရတယ်။သူတို့ပြန်ဆိုရင်ခုနမီဒီယာနဲ့ပတ်သက်တဲ့ဟာမျိုးတွေဆိုရင်နောက်ဆုတ်သွားတာတွေ့ရတယ်။ဆိုတော့ UN ကလည်းဟိုဟာ recommend ကပြီးတာပဲပေါ့နော်။ဘာမှသိမထူးဘူးဆိုတော့ပုံစံမျိုးတွေတွေ့ရတယ်။ဒီဘက်မှာတော့အရေးမှာတော့သိပြီးတော့အစိုးရကလည်းအဲ့ဒီပုံမှာသိပြီးတော့ဟိုဒီလေးနဲ့နဲ့ရှိပုံတော့မပေါ်ဘူး။ဆိုတော့ကျွန်တော်အနေနဲ့ကတော့ဘယ်လိုခေါ်မလဲသိပြီးတော့ဂျင်းနဲ့ဆရာတော့တွေ့ရလို့မထင်ပါဘူး။
တောက်ကြနေနေနဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုကျမတို့ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်ကိုကဘာတလွားကပရိသတ်တွေအနေနဲ့ Internet website အပြင် Facebook ဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။လူအများဝေဖန်နေကြတဲ့ပုံမှန်66ဂါဂျီဆက်သွယ်ရေးဒီဥပဒေကိုအခုပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမ်းမှာလည်းအငင်းပွားစရာတွေရှိနေစေမို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေအပေါ်တေချာစမ်းစစ်လေ့လာပြီးအတည်ပြုပြဋ္ဌာန်းပေးဖို့တက်ကြွလှုပ်ရှားသူတွေကလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြမှာပါရှင်။
လူလတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟန့်တားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပါ
လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေအရတရားစွဲဆိုခံရသူအနေနဲ့မမှန်မကန်ဆက်သွယ်တိုင်ကြားခြင်းခံရတာကမိမမူများဖြစ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြောဝေဖန်မှုများမြင့်တက်ရရှိကြောင်းတွေ့ရှိရပါတယ်
ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားစွဲဆိုခံရသူကအာမခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတည်ချခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူမဇာကြည်ဦးကအခုလိုပြောပါတယ်။
မတို့တောင်းဆိုချင်တာကတော့ public hearing လုပ်ပေးပါပေါ့အဲ့လိုလုပ်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေပေါ့မတို့ပူပေါင်းအဖွဲ့ဒါမကအခြားသောအရက်ဖက်အဖွဲ့အစည်းတွေပေါ့ပါဖိတ်ခေါ်ပြီးတော့ public hearing လုပ်ပေးပါမယ်လို့သူတို့ဘက်ကကတိပေးထားတာရှိပါတယ်အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်ပြလိုက်မှာပေါ့တည်ပြလိုက်တယ်ဆိုရင်ဒါဟာတမိုင်းမှာတက်တည်ချက်ပါပဲပြည်သူ့စံလေးလွတ်တော်အစံလို့ပြောထားတဲ့လွတ်တော်ဒီပြည်သူ့ရဲ့အတောင်နားမထောင်မင်းလည်းဒါကြီးကိုပတ်ဆုပ်လိုက်တယ်ဆိုတာတမိုင်းမှာတက်တည်ဖြစ်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ public hearing တို့လုပ်မယ်။အများပြည်သူပါဝင်ခွင့်ရအောင်လုပ်မယ်ဆိုတဲ့ဟာမျိုးကိုလမ်းခွင့်ပေးလိုက်တယ်။တကယ်ပဲ public hearing လုပ်မယ်ဆိုရင်ဒါဒီတမိုင်းမှာတက်ပြီးဖြစ်သွားတယ်။တော်တော်ဒီတကယ်ပဲပြည်သူတောင်းနားထောင်မယ်။တော်တော်ဒီတကယ်ပဲပြည်သူတွေရဲ့တကားကိုထည့်သွင်းစဉ်းစားတယ်ဆိုတာမျိုးဖြစ်သွားတယ်။အဲ့တော့တော်တော်ဟာလမ်းကိုရွေးမယ်ဆိုတာတော့မဟုတ်ဆောင်ပြရပါပဲ
။အသစ်ရေးဆွဲထားတဲ့ဥပဒေချမ်းမှာပုံမှန်66ကနဲ့တရားစွဲဆိုနိုင်တဲ့အသစ်ရေးဖြတ်ချင်းပြစ်မှုချမ်းရှိနေသေးသလိုပုံမှန်66ပုံမှန်ခွဲကားငယ်ကားကြီးနဲ့ပုံမှန်68ပုံမှန်ခွဲကားကြီးပါပြစ်မှုတွေနဲ့တရားစွဲဆိုမယ်ဆိုရင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုပဲပြည်ထောင်စုဌာနလက်အောက်ရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့ဓာတ်ရိုက်တရားစွဲဆိုနိုင်မယ့်အပေါ်ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှာဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူစံတာကိုလစ်လျူမရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွတ်တော်အမတ်မတ်ထုမေကပြောပါတယ်
ပြည်သူ့ကိုယ်စားလှယ်အများစုဖွဲ့စည်းထားတဲ့သတ်တော်မျိုးလိုပြည်သူ့အတန်ကိုတော့နားထောင်ကြပါလိမ့်မယ်ပြည်သူ့အတန်ကိုတော့ကိုစားပြုကြပါလိမ့်မယ်ဆိုလို့ယူဆတယ်ဟုတ်ဆိုအခုမှသတ်တော်ကိုလေသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်ဒီပေါ်မှာဘယ်သူကဘယ်လိုဆွေးနွေးမယ်ဆိုတော့ဟိုအစ်မပါဝင်ပေါ့အကုန်လုံးကတော့နေပြီးတော့ဒီ freedom of expression ကိုတန်ဖိုးတရားကိုလည်းလက်ခံထားပြီးတော့ဆွေးနွေးကြတဲ့နေလို့တော့ယုံကြည်ပါတယ်
လက်ရှိ NDI အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှု NDI ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင
်။ VOE မြန်မာပိုင်းသတင်းတော့မမြင့်မြင့်ခိုင်ပြောပြသွားတာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအရေးယူပေးဖို့တက်မတော်ကတောင်းဆိုထားတဲ့အပေါ် NLD အစိုးရနဲ့ NLD ပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်အတိုင်းဦးဖြိုးမင်းသိန်းလိုက်နာဆောင်ရွက်လိမ့်မယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတချို့ကသုံးသပ်ပါတယ်။ဦးဖြိုးမင်းသိန်းနဲ့တက်မတော်ကြားအငင်းပွားမှုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်နေရတဲ့ပြဿနာသာဖြစ်တယ်လို့လူခွင့်ရေးရှင်တွေကလည်းသုံးသပ်ပါတယ်။ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
ဇူလိုင်လ9ရက်နေ့တုန်းကရန်ကုန်မြို့အလုံယုံဆွေးနွေးပွဲတစ်ခုမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီခေတ်မှာအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာမရှိကြောင်းကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားရေးမှုချုပ်အဆင့်သာဖြစ်ကြောင်းပြောဆိုခဲ့ပြီးနောက်တက်မတော်နဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကြားတင်းမာမှုဖြစ်ပေါ်လာတာပါဒီနောက်မှာတက်မတော်အနေနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်သူဖြစ်တဲ့ဦးဖြိုးမင်းသိန်းကိုနိုင်ငံတော်အစိုးရကလူအပ်တယ်လို့အရေးယူပေးဖို့တက်မတော်ကတိုင်ကြားတောင်းဆိုထားပါတယ်ရေရှည်ဆက်ဆံဖို့မသင့်သူဆိုတဲ့စကားရဲ့ကြောင့်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုပြန်တောင်းပန်ခိုင်းပါလားယာဒူးကနေနှုတ်ထွက်ခိုင်းပါလားဆိုပြီး လူမှုကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ရေးသားမှုတွေလည်းထွက်ပေါ်နေပါတယ်။ဥဖြိုးမင်းသိန်းအနေနဲ့ NLD အစိုးရနဲ့ NLD ပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်လိမ့်မယ်လို့သူယုံကြည်ကြောင်းအမေရိကန်အခြေစိုက်နိုင်ငံရေးစောင့်ကြည့်လေလာသူဒေါက်တာတင့်ဆွေကမြင်ပါတယ်။
ဖြိုးမင်းသိန်းကတော့ NLD ပါတီကတာဝန်ပေးထားတဲ့ပုဂ္ဂိုလ်ဖြစ်တော့ပါတီကရောနိုင်ငံတော်အစိုးရကပေါ့ညွှန်ကြားတဲ့အတိုင်းတော့တသွင်းတိန်သူဆောင်ရွက်လိမ့်မယ်လို့ယူဆတယ်အနေနဲ့ခန္ဓာရှိလက်ခံမယ်လို့တိုက်ပြီးအကျိုးကိုကြည့်ပြီးတော့အကောင်းဆုံးဆုံးဖြတ်ချက်ကိုချလိုက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ကဥပ္ပိုးမင်းသိပ်ဘယ်လိုတုံ့ပြန်မလဲတော့ကျွန်တော်တော့မသိဘူးဒါမှမဟုတ်ဟာအစိုးရကဆောင်ရွက်တဲ့အပေါ်ဥပ္ပိုးမင်းသိန်းကလိုက်နာဆောင်ရွက်တဲ့အပေါ်မှာသဘောထားကြီးကြီးနဲ့ဟောလက်ခံပြီးတော့တိုက်ပြီးအကျိုးကိုကြည့်ပြီးတော့ဒါမှမဟုတ်ကလုံကြရင်တော့ဟိုအကောင်းဆုံးအဖြေတကူသွားမလားလို့ယူဆပါတယ်ခင်ဗျ
ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းဒီပြောကြားချက်ကြောင့်အစိုးရနဲ့တက်မတော်ကြားအထင်အမြင်လွဲမှားမှုဖြစ်ပေါ်စေခဲ့ကြောင်းဒါကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းသမရာယုံပြောခွင့်ရဦးစော်ဒီကဇူလိုင်လ13ရက်နေ့မှာပြည်တွင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်။တက်ချုပ်နဲ့ပတ်သက်တဲ့ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေဟာ2008ဖွဲ့စည်းပုံအရလွဲချော်နေတယ်လို့ပြောဆိုသူကတော့ထိုင်းမြန်မာနယ်စပ်အခြေစိုက်ဥပဒေအထောက်အကူပြုကွန်ရက်ကရှင့်နေဥအောင်သူဖြစ်ပါတယ်ပြည်မှုဆိုင်ရာဥပဒေအရဥဖြိုးမင်းသိန်းကိုအရေးယူလို့မရနိုင်ပေမဲ့မသိလျော်တဲ့ဥပဒေတချို့နဲ့အရေးယူလာနိုင်ခြေရှိတယ်လို့သူကသုံးသပ်ပါတယ်
အဲ့တော့အခုလက်ရှိနာမည်ကြီးနေ66ကြောက်ကကြီးလို့ပေါ့ဗျာမရေမရာတဲ့ဥပဒေနဲ့ရေးယူမယ်ဆိုရင်ဒါကတော့အပိုင်းပေါ့သို့တော့ပြည်မှုဆိုင်ရာဥပဒေအရကျွန်တော်မြင်တာကတော့အတိဖြတ်မှုနဲ့ဆိုလို့မရနိုင်ဘူးအတိဖြတ်မှုကင်းလို့ချက်ဆက်ချက်ရှိတယ်ဥဖြိုးမင်းသိန်းကသဘောယူနဲ့ကြွလိုက်တာဖြစ်တယ်အဲ့တော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပြည်မှုဘယ်လိုခြားနားရလဲဆိုတာကိုဥပဒေကြောင်းရအတိအကျမရှိဘူး။မရှိတော့ကာကြွယ်မင်းအောင်နိုင်လူအာဏာရနေတဲ့ပုံကူကြီးအစိုးရဘိုင်းကြီးကမသိလျော်တဲ့ဥပဒေမျိုးသုံးပြီးဖိနှိပ်နေတဲ့ပြဿနာကကျွန်တော်ရေးဖွဲ့စည်းမှုအောက်မှာတောက်လျှောက်ဖြစ်နေတယ်။ဒါကအခြေခံပြဿနာကိုကျွန်တော်ပြောချင်တယ
်။ဥပဒေမင်းသိန်းနဲ့တက်မတော်ကြားအငင်းပွားမှုဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေတဲ့ပြဿနာမဟုတ်ပဲမူမမှန်တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်သာပြဿနာတက်နေရတာလို့ရှင့်နေဦးအောင်သူကထောက်ပြပါတယ
်။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဒီကဘာလုံးမှာဘယ်မှာမှမရှိတဲ့ပြားရန်ချက်တွေထည့်ပြားရန်ထားရတယ်ဗျာ။ကာဝေးဦးစီးချုပ်ကတမရလုံးခောက်ဝင်ပြီးတော်လို့ပါလို့ပောက်ကရရေအကုန်လျှောက်ပြားရန်ထားတဲ့ဖွဲ့စည်းပုံအောက်မှာအမျိုးသားပြန်လည်သိမ်းရေးကဖြစ်ကုန်မဖြစ်နိုင်ဘူး။ဒါကြောင့်လဲဆိုထစ်ခနဲရှိရင်ချိန်ရောက်တော့မယ်။အခုကြည့်လေဦးဖြိုးမင်းသိန်းပြောတာလူကမှားတာမဟုတ်ဘူး။နှလုံးကြီးဖွဲ့စည်းပုံကြောင့်ပြဿနာတက်တာ။1949ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်ဆိုရင်ကာချုပ်ကလှုပ်တော်မလုပ်ရဘူး။ဒါကမြူသားပြန်လည်တင်းမြတ်ရေးကိုဒီ2000ကြီးဖွဲ့စည်းပုံချင်ဟုတ်နောက်မှာရကူမရနိုင်ဘူးဆိုတဲ့ဟာကိုနှစ်ဖက်လုံးကနားလည်ဖို့လိုတယ်
2008ဖွဲ့စည်းပုံဥပဒေအရကာကွယ်ရေးဦးစီးချုပ်ဟာဒုသမရတူဦးကိုအမည်စရင်တင်သွင်းနိုင်ခွင့်ရှိသူဖြစ်ပြီးနိုင်ငံတော်ရဲ့ယာတုစင်မှာထိတ်ဆုံးသမရပြီးရင်ရှစ်ဦးမြောက်နေရာမှာရှိပါတယ်တခါအစိုးရအဖွဲ့ဝန်ကြီးတွေထဲမှာကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးတွေကိုကာကွယ်ရေးဦးစီးချုပ်ကခန့်အပ်ပိုင်ခွင့်ရှိသူဖြစ်ပါတယ်ဥပ္ပိုးမင်းသိန်းရဲ့ပြောဆိုချက်တွေဟာတက်မတော်အကြီးအကဲနဲ့တက်မတော်ပုံရိပ်ကိုကြာဆင်းစေပြီးတက်မတော်ကိုထိပါစော်ကားခြင်းဖြစ်စေတယ်လို့ယူဆကြောင်းလက်လွတ်စပယ်နိုင်ပြီးထိတ်တဲယဉ်ဆိုင်မှုပုံစံမျိုးနဲ့ဥပ္ပိုးမင်းသိန်းရဲ့ပြောဆိုမှုတွေဟာအမျိုးသားညီညွတ်ရေးရေးကိုထိခိုက်စေကြောင်းအစိုးရနဲ့တက်မတော်ကြားဆက်ဆံရေးကိုအခက်အခဲဖြစ်လာစေတယ်လို့တက်မတော်ဘက်ကသုံးသပ်ကြောင်းဇူလိုင်လ12ရက်နေ့မှာတက်မတော်ကသဘောထားထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြသွားတာပါမကြခင်မှာတော့မြန်မာနိုင်ငံကအစားအစာတချို့မှာဖော်မလင်ပါနေတဲ့အကြောင်းပြောပြမယ်။ကျန်းမာရေးကဏ္ဍကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလှိုင်းတိုမီတာ32 40 50လို့ပြင်လှိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လည်နေပါတယ်ဒါပြင်ကျမတို့ရဲ့အစီအစဉ်ကို internet website ဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ကျွန်တော်ဒီ formalin ဆိုတာကကျွန်တော်ဖြာတူနာမည် formaldehyde ပေါ့เนาะဒီ formalin ဟာဒီအများစုကတော့ဟိုတုန်းကဒီတရှိကန်ပစ္စည်းတွေပေါ့စပြီးတော့ပေါ်ကားတုန်းကအိမ်သုတ်ဆေးတွေကိုကြာ
ဒါကတော့မြန်မာနိုင်ငံကအစားအစာတချို့မှာ formalin တွေပါနေတဲ့အကြောင်းကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲဒီနောက်မှာတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုကြားမှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကိမ်းနဲ့တင်ပြမယ် ATM အသုံးက
Dark Horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DARK Dark ကအမေနှစ်တာမှောင်တာကိုဆိုလိုပြီး HORSE Horse ကမြင်းဆိုတော့စကွိုက်လုံးရဲ့ဓာတ်ရိုက်ဒီပဲကတော့အနည်းရောင်မြင်းပေါ့ဒီ idiom အသုံးကမြင်းပြိုင်ပွဲကနေဆင်းသစ်လာတယ်လို့ဆိုပါတယ်ဒီနေရာမှာ DARK Dark ဆိုတဲ့အသုံးကအမေရောင်ဆိုတာထက်ချိုးပဲ secret ဆိုတဲ့အဓိပ္ပာယ်နဲ့ပိုပြီးအဆက်တည်းလို့ဆိုရမှာပါတခုခုအကြောင်းကိုမသိလိုက်ရင် left in the dark ဆိုပြီးတော့ idiom သုံးတယ်လို့ပေါ့ဒါကြောင့်မြင်းပွဲမှာ dark horse ဟာမြင်းရောင်အမင်းမဟုတ်ဘဲနဲ့ဒီမြင်းရဲ့အခြေအနေအကြောင်းကိုလူတွေသိမသိကြတာကိုဆိုလိုတာဖြစ်ပါတယ်ဒီမြင်းဘလောက်နိုင်ကြေးရှိတယ်လဲဒီမြင်းဟာအပြေးဘလောက်ကောင်းတယ်လဲဆိုတာကိုသူ့မြင်းပိုင်ရှင်တွေကမပြောကြဘဲနဲ့မြင်းလောင်းတဲ့လူတွေကမြင်းပြိုင်ပွဲကြမှာပဲအံ့အားသင့်စီတာကိုဆလိုတာဖြစ်ပါတယ်။အဲ့ဒီလူမျိုးမြင်းကို Dark Horse လို့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ်။တနည်းဆိုတော့နာမည်မရှိတဲ့မြင်းနာမည်မရသေးတဲ့မြင်းလူမသိသူမသိမြင်းမျိုးကိုဆလိုတာဖြစ်ပါတယ်။အလားတူပဲနေ့စဉ်ပွားမှာလဲ Dark Horse ကို idiom အဖြစ်ရည်ညွှန်းသုံးရမှာအထူးသဖြင့်နိုင်ငံရေးလောကမှာရွေးကောက်ပွဲဝင်ရှင်ပြိုင်မယ်ဆိုရင်လေလူမသိသူမသိနာမည်သိမရသေးပေမဲ့လို့လေအဲ့ဒီပုဂ္ဂိုလ်ဟာအရေးအသွေးရှိတဲ့အလားလာကောင်းတဲ့လူကိုဆိုလိုတာဖြစ်ပါတယ်။ဒီနေရာဖြစ်တော့သူများကိုဖြတ်တင်နိုင်တဲ့ပုဂ္ဂိုလ်မျိုးလို့ပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mr. Jones is a dark horse in the elections. Nobody knows much about him. But after listening to his speech, most voters say they support him
Mr. Jones ဟာရွေးကောက်ပွဲဝင်ရမှာလူသိမ့်မသိပေမဲ့လို့လေတလန်းရှိတဲ့လူပြသူ့အကြောင်းဘယ်သူကမှသိမ့်မသိကြပေမဲ့လို့လေသူပြောတဲ့မိကိုနားထောင်ပြီးမှတော့မဲဆန္ဒရှိအများစုကသူ့ကိုထောက်ခံမယ်လို့ပြောခဲ့ကြတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mr. Jones is a dark horse in the elections nobody knows much about him but after listening to his speechMost voters say they support him.
လူသူသိမသိပေမဲ့လို့လေအလားလာကောင်းတဲ့ပုဂ္ဂိုလ်မျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Dark horse.
လို့ရည်ညွှန်းပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်းတင်ပြနေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့ကျမ်းမာရေးခန္ဓာကိုဆက်လက်ထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်တော့အများစားတဲ့အစားအစာတွေထဲမှာ formula တွေပါနေတဲ့အကြောင်းတင်ပြထားပါတယ်။ဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ရှင်။
โอเคดรมิ้วครับสรุปမြန်မာနိုင်ငံမှာဒီမကြာသေးခင်ကပဲပေါ့เนาะဒီမျိုးကြီးတချို့မှာအများစားတဲ့ဒီမုံဟင်းကားနဲ့ပဲပြတွေထဲမှာလူသေးကောင်းတွေမပုတ်အောင်ထည့်တဲ့ဒီ formalin C ပါတာကိုစစ်စစ်တွေ့ရှိထားတာကြောင့်အခုလို့ဒီအများပုံမှန်စားသုံးတဲ့အစားအစာတွေထဲမှာဒီအနေရရှိတဲ့ formalin ပါနေတဲ့အနေထားကဘလောက်များများဖြစ်နေလဲဆရာကြီး
ကျွန်တော်တို့ဒီ formalin ဆိုတာကကျွန်တော်ဖြာတူနာမည် formaldehyde ပေါ့เนาะဒီ formalin ဟာဒီအများစုကတော့ဟိုတုန်းကဒီတရှိကန်ပစ္စည်းတွေပေါ့စ စပြီးတော့ပေါ်ကားသားတော့အိမ်တုတ်ဆေးတွေကိုကြာရှိခံအောင်အိမ်ဒီမှာတုတ်ထားရင်ကြာရှိခံတယ်အဲအဲ့လိုမျိုးတွေနော်နောက်ကဒီ cosmetic လို့ခေါ်တဲ့ဒီအလှကုန်ပစ္စည်းတွေကြာရှိခံအောင်ပကံဆေးတဲ့အရင်စက်ပြာရည်တွေမှာသုံးတာပေါ့နော်အဲ့ဒီကနေမှနောက်တော့လူတွေကိုမဖို့မတူအောင်ကျွန်တော်စီမံတာပေါ့နော်ဒီဆေးကြောင်းတွေမှာအလောင်းတွေကိုခွစ်စေရမယ်ဆိုရင်ဒီအလောင်းတွေကိုမပုတ်မတူအောင်ကျွန်တော်ဆိုးဆိုးနေစိတ်နဲ့ကန်ကြီးမှာထည့်ထားရတယ်။နောက်ဖုံးကြီးပြန်နေပါလေဆိုလို့ရှိရင်လည်းမပုတ်မတူအောင်ကျွန်တော်ကပေါင်ကသွေးကြောကြီးတွေဖြတ်ပြီးတော့ formalin တွေကိုခါတဲ့ရေတွေ့ချင်းနဲ့ထိုးသွင်းရတာ။အဲ့လိုကိုခန္ဓာတွေကို formalin တွေဝင်သွားပြီဆိုဒီကိုခန္ဓာကတောင့်ပြီးတော့ကျွန်တော်မပုတ်မတူတော့ဘူးပေါ့နော်။အဲ့ဒီလိုတာရှည်ခံတဲ့ပစ္စည်းကိုအစားဆုံးမှာကလိုက်သုံးတာ။ဒီကောင်းကင်ကအစိတ်ဆိုတာကျွန်တော်ကပေါ်ပြထားပြီးတာတာရှည်ခံအစိတ်ဖြစ်စီတော့ပစ္စည်းများဆိုပြောတော့ဒီတော့သတ်မှတ်ထားတယ်မှာပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့မြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားကဘယ်လောက်ထိပြန့်နှံ့နေတဲ့အနေအထားရှိလဲဆရာကြီ
း။ဒီပဲပြားတို့စံခေါက်ဆွဲတို့တူဖူးတို့ငချောက်တို့လွမ်းတို့တို့နောက်ကငါးပစုံတွေပေါ့ငါးပစုံတွေကိုရေရှည်ရေခဲရဆိုနေမကောက်ဖော်မလင်နဲ့စိတ်ငါပေါ့နော်။နောက်သေးရသီးတွေကိုလည်းမကြာကြီးမပုတ်သွားအောင်ပီကြီးငါးတွေအထူးသဖြင့်အဲ့လိုမျိုးတော့ပဲသွေးတွေပေါ့ပဲသွေးနဲ့ပဲပြားတွေမှာအသုံးများတယ်ခေါက်ဆွဲတွေမှာအသုံးများတယ်ပေါ့နော်။အခုတော့မြန်မာနိုင်ငံ FDI ကနေလေဈေးကွက်တရားတွေလိုက်ပြီးဆက်တဲ့ကမှာအထူးသဖြင့်တော့ပဲပြားနဲ့တူဘူးတွေနောက်ခုနကပြောတဲ့မဝင်းငါးပတ်တွေခေါက်ဆွဲပတ်တွေမှာတွေ့လာတာပေါ့နော်အဓိကကတော့သိရမကဘူးရက်ကြကြခံအောင်သူကထားပြီးတော့သုံးကြတာကို
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစားသုံးတဲ့အစားအစာတွေတွေမှာပေါ့ဆရာနော်တော်တော်များများဒီပြတ်နှံ့ပြီးတော့ပါလာတာကဒီမြန်မာနိုင်ငံကဒီမြို့ကြီးတွေတော်တော်များများဟိုမှာရန်ကုန်တို့မန္တလေးတို့ဟလာဟင်္ဒရာတို့ဒီမြို့ကြီးတွေမှာပါတွေ့နေရတဲ့အနေအထားဖြစ်တဲ့အတွက်ဒီတခြားမြို့နယ်တွေမှာလည်းပေါ့နော်အလားတူဖြစ်နေမဲ့နေထားကိုစိုးရင်ရတာဖြစ်တဲ့အတွက်ကြောင့်ဆရာကြီးအခုလိုဒီအစားအသောက်တွေထဲမှာ formalin ဆေးခတ်ထည့်လိုက်တာကြောင့်စားမိတဲ့သူတွေအတွက်ဆရာကြီးဘလို့အန္တရာယ်တွေဖြစ်စေလဲ
အခုဆိုလို့ရှိရင်နိုင်ငံတကာသုတေသနကင်ဆာရောဂါနဲ့ပတ်သက်တဲ့သုတေသနအဖွဲ့ကြီးပေါ့နော်အဲ့ဒီအဖွဲ့ကဒီ formalin တွေကြောင့်ကင်ဆာဖြစ်စီတယ်ဆိုတာကင်ဆာဖြစ်စီသောပစ္စည်းလို့သတ်မှတ်ထားတယ်ကာစီနိုဂျင်လို့ခေါ်တာပေါ့နော်အဲ့တော့ဒီဖော်မလင်ကြောင့်ကျွန်တော်တို့ကလေချောင်းကင်ဆာဖြစ်နိုင်တယ်နှာခေါင်းကင်ဆာဖြစ်နိုင်တယ်သွေးကင်ဆာတွေဖြစ်နိုင်ဒါကကြာရှည်အဖြစ် effect ပေါ့နော်ခုနကချက်ချင်းကြတော့ဒီအငွေ့ကိုရှူလိုက်ရင်ဒါလည်းမှုန်ထုံးပြမျက်စိတွေမျက်စိကဝင်မျက်စိဆက်တယ်မျက်စိပြဝင်သွားရင်ကန်းတယ်ဖော်မလင်ကိုတောက်လိုက်လို့ရှိရင်လူသေးသေးနိုင်တယ်ပေါ့နော်အဲ့တော့နည်းနည်းနည်းနည်းခဏခဏဖြစ်နေဆိုတိုက်နာတာတွေနောက်ကတတိလစ်သွားတာတွေအန်နာတွေဝမ်းသွားတာတွေနောက်ဆုံးစိတ်တော့ဒီဖြစ်ပြီးတော့เนาะကြောက်ကတဲ့ပျက်စီးနှလုံးတွေပျက်စီးပေါ့เนาะဆိုရင်အသေးတွေပျက်စီးပြီးတော့သေသွားတဲ့အဖြစ်ဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာအခုလိုဒီအန်ဒီယာနေရှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီစားသုံးသူတွေအနေနဲ့ဒီခွဲနိုင်တဲ့အနေအထားကဘလို့ဘလောက်ထိလွယ်လွယ်ကူကူရှိနိုင်လဲဆရာ။
အဲ့တော့ငါးတွေကို formalin နဲ့စိန်ထားတယ်ပစုံတွေကိုစိန်ထားတယ်ဆိုတော့ဒါပြည်သွားတယ်အဲ့ဒီငါးတွေကိုဖိကြည့်ရလို့ရှိရင်မားနေတာလက်ကလေးနဲ့ချိုက်မသွားဘူးပေါ့လေမလတ်ဆက်တော့တော့ငါရဲ့အညီနဲ့နေပြောက်သွားတယ်ပစုံဆိုတဲ့ပစုံအညီနဲ့ပြောက်ပြီးပစုံကနေတာနဲ့မာတောင်းတောင်းလေးပြနေရဆိုတာဖော်မလင်နဲ့ဖြီးထားပြီးပဲအဲဒီလိုပဲတူဖူးဆိုတာကကျွန်တော်တို့ရဘာလိုပျော့ပျော့လေးဖြစ်နေတာအဲ့ဒါမဟုတ်ပဲတူဖူးကကနေတာနဲ့မာပြီးတော့ကြက်ခဲနေရဆိုရင်ဒါကဖော်မလင်ပိတ်ထားပြီးတော့ကျွန်တော်အချမ်းင်းသတ်မှတ်လို့ရတယ်ဒီလိုပဲငချောက်တရားအသားရောင်လေးကိုတွေးရောင်လေးတွေနီးနေရမယ်အသားတွေညိုညိုမဲမဲနီးရောင်လေးတွေတန်းနေရမှာပေါ့နော်အဲ့လိုပဲငချောက်ချက်ဖြူနေတယ်တောင့်နေရဆိုလို့ရှိရင်တော့ဒါကဖော်မလင်ပိတ်ထားတာပဲဒါတွေကိုကျွန်တော်တို့လူထုကမသိပေမဲ့စားသုံးနေကြတာပေါ့အခုဒါကြောင့်ကြံစည်ကြီးထွားလာတယ်။ကိုချိုးကြချိုးကြစစ်စင်းနဲ့ဆက်ယုံနေရအသာလို့သုံးလိုက်တယ်။ချိုးကအိမ်မှာလုပ်တာမဟုတ်ဘဲနဲ့ဆက်ယုံနေရကိုစားသုံးတာ။သုံးတဲ့အတွက်ကြောင့်ဒီခေါက်ဆွဲဒီမှာပါလာလာမျိုးတွေ၊မဝင်းငါပတ်တွေမှာပါလာလာမျိုးတွေ၊ငါးပစုံတွေမှာပါစားပါလာလာမျိုးတွေရှိတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ပညာပေးမှုအပြင်အရေးယူမှုအပိုင်းရောဘာတွေလုပ်နေလဲဆရာ
။ဒီလိုမျိုးပစ္စည်းတွေမသုံးရဘူးဆိုတာကို FD ကစစ်ဆေးရုံမှာမကဘဲနဲ့ဘယ်လိုတာရှိကံပစ္စည်းတွေကတော့အန္တရာယ်ရှိပါတယ်ဆိုတာမျိုးလူလူနဲ့စားသုံးသူတို့မျိုးစားသုံးကုန်တွေကိုထုတ်လုပ်တဲ့လူတွေကိုအသိပေးရမယ်။သတ်မှတ်ထားတဲ့အစိတ်ဖြစ်စေသောဒီတာရှိကံပစ္စည်း preservative တွေရှိတယ်။ဒီစင်းတွေကိုအစိုးရအနေနဲ့ထုတ်ပြန်ပေးရမယ်။အဲ့လိုမျိုးဘယ်နဲ့ကိုယ့်အချင်းချင်းက format ဒီကဟေးကောင်းတယ်ဟေးအချင်းချင်းပြောပြီးကွာသုံးနေကြတာလူလူကဒါတွေကိုအစိတ်တော့ဖင်မှာမသိဘူး။သိလို့ဆိုရင်တော့တို့လည်းထည့်မှာမဟုတ်ဘူးပေါ့လေ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီ formalin ဆေးအစားပေါ့နော်ဒီအစားတော့ရေးရှိခံနိုင်အောင်ဘလူးမျိုးဒီသုံးနိုင်တဲ့တခြားနီးလန်းနေဆေးတွေရှိသေးလဲဆရာ
ပစ္စည်းတွေဆိုတာကရေငွေ့တွေရှိနေလို့ရှိရင်သမင်းကအစားရေငွေ့ရှိနေရင်တိုးပါပဲလေအဲ့တော့သ မင်းမတို့ဟင်းမတို့ဖြစ်အောင်ကျွန်တော်ထမင်းကိုထမကြောက်ပေါ့နေ6လမ်းလိုက်တယ်ရေငွေ့တွေပျောက်သွားပြီဆိုတာတဘာဝနေပဲဒါဒါရှိခံပါပြီထမကြောက်ဒီထုတ်တာပေါ့နော်အဲ့လို6လမ်းရတယ်ငါးတွေဆိုလဲလူပဲ6လမ်းပေါ့စားတွေနေတယ်စားတွေနေတယ်နောက်ခါကျကြက်တိုက်တယ်သူကဒီငါးတွေကိုကြက်တိုက်ပြီးလို့ရှိရင်ဒီခါကျတော့ဒါရှိခံတာပေါ့နော်ဒီမီးနဲ့မြိုက်ပြီးတော့ကြက်တိုက်တာချို့ချော်ရေခဲနဲ့ရိုက်ပြီးတော့ခဲထားလိုက်တာပေါ့နော်ကျသမင်းသားတွေတရေသားတွေနိုင်ငံခြားမှာဆိုမိလာပြီးတော့ဒါတွေကိုတစ်ရှိခံအောင်ခါလဲဒီခဲကနေမှခဲပြလိုက်တယ်အချို့ကျတော့လေ ultraviolet radiation လို့ခေါ်တာပေါ့နော်ဒီခရမ်းလုံရောင်ကြီးနဲ့တိုက်ရောင်ကြီးပုတ်ပုတ်တာအချို့ကျတော့လေအချင်းဖောက်တာအခုလက်ဖက်ဆိုလို့ရှိရင်ကျွန်တော်အချင်းဖောက်တာပေါ့နော် vinegar တွေပေါ့ကိုယ်ကရှာလကာရေလေးတွေပါလေးတွေတွဲပြီးချုပ်လိုက်ချင်းတနက်လုပ်လိုက်တာပေါ့တနက်လုပ်လိုက်ချင်းရမယ့်ဒါရတာရှိခံတယ်အဲ့လိုနီးတွေနဲ့ကျွန်တော်တို့တာရှိခံအောင်လုပ်ကြတော့တဘာဝနီးတွေပေါ့နော်အချို့ကလက်တစ် acid ထည့်တာအချို့ကျတော့အဲ့ဒါမှအချို့သောဓာတုပစ္စည်းပေါ့ nitrate တွေဒါတွေကဝက်ဥကြောင်းတွေပါအများဆုံးသုံးတယ်။နောက် sodium benzoate တွေဒါတွေကလူရောသိပ်ပြီးတော့ဥပမပေးပဲနဲ့ FDA အတိမတ်ပြုထားတဲ့ဟိုဓာရှိခံပစ္စည်းတွေပေါ့ဒါတွေတောင်မှများများသုံးလို့မရပါရှိရသူ့ရဲ့ဒီ concentration ခေါ်တာပေါ့နော်သူ့ရဲ့ပြင့်နှက်မှုကိုရေနဲ့ဘလောက်ရောထားတဲ့ပုံမှာပူတည်တာပေါ့အချို့ကျတော့လည်း vitamin C တွေရောလိုက်တာပေါ့နော်အဲ့လိုနည်းတွေသုံးတာတော့သိချရတာပေါ့နော်လူလူအတွက်အဲခုနမဟုတ်ဘဲနဲ့ဓာတုပစ္စည်းတွေအဲ့ဓာတုပစ္စည်းမှလူလူကိုလိုက်ကိုကဒီဘေးဟာတွေကအန်ဒီယရှိမှမသိဘေးဟာတွေကစိတ်တောက်ခင်မှမသိအဲ့ရောက်သူသုံးနေကြအခုတချို့ကျတော့သိလျက်နဲ့ဒီဝိသမလောဘပေါ့ဗျာကုပစ္စည်းရဲ့စစ်စီးမှဆိုလို့သမင်တကသမင်တကကိုရောရောထဲတာအဲ့ရောက်တော့အရေးယူတဲ့ပိုင်းပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမြင့်တက်ဆက်တဲ့ကျမကြီးကဏ္ဍပါရှင်ကျမတို့ဒီကနေ့ည VOE မြန်မာပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်မြန်မာနိုင်ငံမှာအစိုးရဝန်ထမ်းလိုလူပိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကံမှုတွေလျှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်နေတဲ့အစီအစဉ်ကပြန်ပါတယ်ရှင်။
မတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့တိုက်ရိုက်လေလိုက်အစီအစဉ်တွေမှာ VOA ပရိသတ်တွေရဲ့အမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရမှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ PNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မောင်နှောခရဲ့အတွင်းကရခိုင်မျိုးနယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်မှာကြောင်မီသွေးထက်အားပေးစက်ရုံတည်ဆောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူနေတဲ့ဆိုတာနဲ့မုံပြည်နယ်စိုက်မြောမြို့နယ်မှာတည်ဆောက်ထားတဲ့ဘီလက်မြေစက်ရုံ MCL ဟာပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလုံထုံးလုံနီးတွေကိုလိုက်နာမှုအားနည်းနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါအကြမ်းဖက်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်တောခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုဘူးတီတောင်မျိုးနယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကဇွန်လ30ရက်နေ့ကကျင်းပတဲ့လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့ပြီးဇူလိုင်လ17ရက်နေ့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်မောင်တောခရိုင်အတွင်းမှာရှိတဲ့ဘူးတီတောင်မောင်တောနဲ့ရေသိတောင်မြို့နယ်တွေမှာ အစိုးရကလုံလောက်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမပေးနိုင်တဲ့အတွက်အဲ့ဒီမျိုးနယ်တွေမှာနေထိုင်ကြတဲ့ဒေသခံတိုင်းရင်းသားတွေအနေနဲ့နေစဉ်ဆိုသလိုစိုးရင်ထိတ်လန့်နေကြရတယ်လို့ဥအောင်သိန်းကပြောပါရယ်။အစိုးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဥအောင်မင်းကမောင်တော်ခရိုင်မှာရဲအင်အား300ခန့်အပါအဝင်နေကြားဆောင်တပ်အင်အား2000ကျော်တပ်မတော်တပ်ဖွဲ့ဝင်တချို့နဲ့လုံခြုံရေးဆောင်ရွက်နေတဲ့အတွက်အစိုးကိုမှတ်တမ်းအဖြစ်သာထားတင်တယ်လို့တင်ပြခဲ့ပေမဲ့အစိုးရှင်ကလွတ်တော်အဆုံးဖြတ်ကိုတောင်းခံခဲ့တဲ့အတွက်ကန့်ကွက်သူမရှိအတည်ပြုခဲ့တာလည်းဖြစ်ပါတယ်
။ကရင်ပြည်နယ်မှာကြောင်မီတွေဓာအပိစက်ယုံတိစောက်မှုနဲ့ပတ်သက်ပြီးဒေသခံတွေလက်မခံနိုင်လို့ကန့်ကွက်လက်မှတ်ကောက်ယူခဲ့ပြီးတော့ကရင်ပြည်နယ်ဝန်ကြီးချုပ်သာမှတင်ပြဖို့အစီအစဉ်နေပါတယ်။ဇွန်လ28ရက်နေ့ကစပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်နဲ့ပိုင်းပွဲမြို့နယ်မှာရှိတဲ့ကြောင်မီတွေလက်စစ်သားအပိစက်ယုံတိစောက်ရေးကိုကန့်ကွက်တဲ့အနေနဲ့ကြေးရွာ20ကျော်ကနေစတင်လက်မှတ်ရေးသူစုဆောင်းနေပါတယ်။ဒါ့အပြင်စီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်ကအရက်ဖက်ဖွဲ့စည်း30ကျော်နဲ့တနိုင်ငံလုံးရှိအရက်ဖက်ဖွဲ့စည်း134ဖွဲ့ကလည်းကန့်ကွက်ကြောင်းဇွန်လ23ရက်နေ့ကတဘောထားထုတ်ပြန်ခဲ့ပါတယ်။မီဂါဝတ် 1280 ထိထုတ်လုပ်မဲ့လက်စစ်သားအပိစက်ယုံကိုတိစောက်ဖို့အခုနှစ်ဧပြီလကကရင်ပြည်နယ်ဆိုရနဲ့ Public Company Limited တို့ကလည်းအကျိုးဆန္ဒစစ်ဆေးမှုလုပ်ငန်းတွေနားလည်မှုသဘောတူစာချုပ်လာရည်သွေးခဲ့ပြီးဖြစ်ပါတယ
်။အစိုးရတက်မတော်နဲ့ကချင်လူလတ်ရေးတက်မတော် KNY အကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်တနိုင်းမြို့မှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်ចောင်းသားတွေနေရာထိုင်ခင်းအခက်ခဲနဲ့ဘောရာဆောင်မှနေတဲ့ចောင်းသားတွေငွေကြေးမတက်နိုင်တော့ပဲပညာသင်ခြင်းရရမဲ့အခြေအနေတွေရင်ဆိုင်နေရပါတယ်။ပစ္စည်းတွေကဖြန့်ချထားတဲ့နေရာမှာចောင်းသားတွေစာကျက်ဖို့အခက်ခဲဖြစ်တယ်လို့တဖက်မှာလည်းဒုက္ခတွေမဖြစ်ခင်ကဘောရာဆောင်တွေမှာထည့်ထားတဲ့ចောင်းသားတွေအတွက်ငွေကြေးဆက်မထောက်ပံ့နိုင်တော့တဲ့အတွက်ចောင်းထွက်ရမယ့်အခြေအနေတွေလည်းရင်ဆိုင်နေရတယ်လို့တနိုင်းရိုမန်ကက်သလစ်အသင်းတော်ကဆရာဖောင်နော့တောင်ကပြောပါတယ်။တိုက်ပွဲကြောင့်ဒေသခံတွေသွာလာမှုလည်းလုံခြုံမှုမရှိလို့အသွားအလာပြက်လက်နေတဲ့အချိန်မှာကုန်စည်နှုန်းတွေတက်နေပြီးခုလိုကြာရှည်တက်နေရင်ဒုက္ခသည်တွေအစားအသောက်လည်းပြက်လက်မှုအခက်ခဲဖြစ်နိုင်တယ်လို့ဒုက္ခသည်တွေကိုကြည့်ရှုသူတွေကပြောပါတယ်။ပြည်ကလေးလာကလေးကတိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခသည်ထောင်ချီမှာလက်ရှိတချို့စစ်မြေပြင်နဲ့ဝေးတဲ့ကောင်ရာရွာသားတွေတချို့ကပြန်နေကြပေမဲ့ခူကောင်းဒေသရွှေမော်ပတ်မော်နံပြူနံခမ်းအင်ခါကာဒေသခံတွေကတော့ခိုလုံနေရစေဖြစ်ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိမ်းမြို့နယ်ကာလီမြို့မှာပရမအူဆုံးရှမ်းမြို့သားကွန်မြူနတီကောလိပ်ဖွင့်လှစ်နိုင်ဖို့လာမယ့်ဩဂုတ်လ9ရက်နေ့စီနောက်ဆုံးစားပြီးတက်ရောက်မဲ့သူတွေကိုရှောက်လှခေါ်ယူနေပါတယ်။စတေမာလာတရနေ့မှာဖွေးလိုက်မဲ့အဲ့ဒီကောလိုက်ကိုဆက်ရောက်နိုင်ဖို့အရေးချင်းစစ်စင်တန်းတွေကိုလည်းရှောက်သားသူတွေအတွက်စတင်ပေးနေပါတယ်။ကော်ဆိုင်ပညာရေးဘွဲ့ကဦးစီးဖွေးလိုက်မဲ့အဲ့ဒီကောလိုက်ဟာလူမှုသိပ္ပံပါရာယစီးပွားရေးစီမံခန့်ခွဲရေးပါရာယနှစ်ခုတာစတင်ပို့ချသွားမှာဖြစ်ပြီး၃နှစ်စီးပူးလေးလာတင်ယူရမှာဖြစ်ပါတယ်။စနစ်သာအတွက်စင်တန်းကလာနှစ်သုံးသတ်မှတ်ပြီးအနေထိုင်အစားအသောက်နဲ့ကွင်းစင်းလေးလာရေးခရီးစိတ်အပါဝင်တင်တန်းကြီးတထုပ်ဝမ်းသိန်းကိုကြက်ငွေ30သိန်းကောက်ခံသွားမှာဖြစ်ပါတယ်။စေတမ်းမအောင်ပေမဲ့ဝင်ခွေပြည်စုအောင်မြင်ပါကကိုလိတ်တက်ရောက်ခွေရှိတယ်လို့လဲဆရာမနန်းဟူဆိုင်ကပြောပါတယ
်။မွန်ပြည်နယ်မွန်နမြန်တက္ကသိုလ်ကျောင်းသားများတက်မကရဲ့ပထမဆုံးအကြိမ်ရွေးကောက်ပွဲကိုဇူလိုင်လ10ရက်နေ့ကတက္ကသိုလ်ဝင်းအတွင်းရှိတလထောခမ်းမမှာကျင်းပခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်းရောက်ရှင်ပြိုင်သူဥက္ကဋ္ဌနေရာမှာယူပဗေဒဒုတိယနှစ်ကျောင်းသူမနှင်းဝေးသူကတက္ကမကဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရသွားတဲ့သူတွေကဗဟုအလုပ်အမှုဆောင်အသစ်ကိုသူတို့စိတ်ကြိုက်ပြန်လဲဖွဲ့စည်းမှာဖြစ်ကြောင်းရွေးကောက်ပွဲဆိုင်ရာတဘာပတိအဖွဲ့ဥက္ကဋ္ဌကိုထက်မြက်မောကပြောပါတယ်။မွန်ဒမြန်တက္ကသိုလ်ကျောင်းသားတမကကို2015ခုနှစ်မှာအဖွဲ့ဝင်140ဦးနဲ့စတင်ဖွဲ့စည်းခဲ့ပြီးဖွဲ့စည်းပုံရဲ့မူဝါဒအရတစ်နှစ်တစ်ကြိမ်ရွေးကောက်ပွဲကျင်းပမှာဖြစ်ကြောင်းကိုထက်မြက်မောကပြောပါတယ်။
အခုတင်လွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မျိုးမြို့နယ်ထဲကမော်လမြိုင်ဘီလက်မြေစက်ရုံ MCL ဟာတောက်မီးတွေအစားအချားနှောင်ဆောင်နဲ့လဲပတ်ဖို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံလှုပ်နီးတွေကိုလိုက်နာမှုလှုပ်ဆောင်ထားမှုအားနည်းနေတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ကျောင်းမီးသွေးသုံးလောင်စာနဲ့လဲပတ်နေတဲ့ဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်နေကြစေလို့ဆိုပါတယ်။မီးရင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
MCL ပြည်လက်မြေဆက်ရုံနဲ့ပတ်သက်ပြီးပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာကိုလှဆင်စစ်ဆေးပြီးအထက်ကိုတင်ပြရမယ်လို့မွန်ပြည်နယ်ဆွေရဖွဲ့တယံစာသားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ
်။အဓိကကျွန်တော်တို့သူ့ဝန်ကြီးဌာနကပြောကြတာအရေးအကြီးဆုံးတဲ့အရေးတစ်ခုရှိသေးတယ်။ဒါက
်
ကျွန်လ28ရက်နေ့ကပြည်တော်စုတရားစာတနဲ့တဘာဝပဝန်ကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းစက်ယုံကိုတွားရောက်ဆစ်ဆစ်ပြီးမှာတော့စက်ယုံကိုလှဆင်ဆစ်ဆစ်ပြီးတော့အစည်းအဝေးခန်းတင်ဖို့ပြည်내အစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ် MCA ပြည်လက်မြေစက်ယုံဟာစက်ယုံနဲ့ပတ်သက်ပြီးလူထုတွေကိုတွေ့ဆုံရှင်းလင်းတာအားနည်းတယ်လို့ပဝန်ကျင်ဆန်းစစ်မှုဆိုင်ရာနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြည်내ပဝန်ကျင်ထိန်းသိမ်းရေးဌာနမှတတိယညွှန်ကြားရေးမှူးဦးစိုးနိုင်ကပြောပါတယ်
ကောင်းရဲ့ဥပဒေအရတော့ကျွန်တော်အဲ့လိုအကြံပြုရင်တိဆိုင်ဌာနရပ်နိုင်ပြီဆိုပါလေအဲ့တော့တို့ကအဲ့ရပ်ရမဲ့ဟာကိုတို့မရပ်ခံတော့တို့ဥပဒေတို့လမ်းကြောင်းတော့တော့ပါနောက်ဆုံးတစ်ခုဖြစ်လာရင်ကျွန်တော်တို့ကပေါင်းရင်ကဏ္ဍတော့ဒီကုမ္ပဏီကိုညွှန်ကြားတယ်ဒီတိုင်းကိုလုပ်ဖို့ဌာနတွေကလည်းဆက်ဆက်ဟောပြရတယ်မလိုက်နာတဲ့ကိစ္စအတူကိစ္စအတူ
MCA ပြည်လက်မြေစက်ရုံဟာကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့အတွက်ဒေသခံလူထုတွေရဲ့ကောက်ကွက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒေသခံတွေအနေနဲ့ကစက်ရုံကိုစကြင်ကောက်ကွက်နေတာမဟုတ်ပဲကြောင်မီသွေးအသုံးပြုနေမှုကိုစကြင်ကောက်ကွက်နေတာလို့ဒေသခံနိုင်ရွှေဝင်းကအခုလိုပြောပါဗျာ။ကြောင
်မီသွေးကိုလည်းမပေးသုံးရစီချင်ပါဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူလူမှာပဲကြောင်မီသွေးနဲ့ပတ်သက်ပြီးတော့စကြင်နေကြတဲ့အခြေအနေဖြစ်ပါတယ်။သုံးလဲမသုံးသေးပါဘူး။ကျွန်တော်တို့ပြည်မြစ်ရုံကိုလည်းလုံးဝပြစ်တင်ပါလို့မတောင်းဆိုထားပါဘူ
းစက်ရုံမှာကြောင်မီသွေးစားအချားလောင်စားသုံးပြီးလဲပတ်ပေးဖို့ကိုဒေသခံတွေကစုပေါင်းလက်မှတ်ထိုးပြီးဘီနယ်ဆိုးရဘီနယ်လွှတ်တော်အပြင်နိုင်ငံတော်သမ္မတအထိစာတင်ပြတောင်းဆိုထားတယ်လို့ဒေသတွင်းမှာလည်းကြောင်မီသွေးစားခြင်းကပ်ကွက်တဲ့လှုပ်ရှားမှုတွေဆန္ဒပြတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်လက်ရှိမှာတော့စက်ရုံအတွက်ကြောင်မီသွေးတန်ချိန်နှစ်သိန်းနီးပါးကိုရေချောင်းကနေတစီတင်သွင်းထားပြီးတနည်းလျင်ပြည်လက်မြေတန်ချိန်9000ထုတ်လုပ်လျက်ရှိနေပါတယ်
ဆက်ပြီးတော့ချင်းမီနယ်တောင်ပိုင်းကံပလက်မြို့နယ်တဘာဝအခြေခံခီးသွွားလုပ်ငန်းလှုပ်ဆောင်မှုရုပ်ရှင်မင်းသားလွင်မိုးပိုင်ဆိုင်တဲ့မုံချောင်းကုမ္ပဏီကမြေအေက1600ကျော်အသုံးပြုခွင့်ပြည်내အစိုးရထံလျှောက်ထားမှုပေါ်ချင်းနိုင်ငံရေးပါတီနဲ့ကံပလက်မြို့ခြေဆက်အရက်ဘက်လူမှုဖွဲ့စည်းတွေလွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်။ဘာကြောင့်အခုလိုမျိုးကန့်ကွက်ရတာလဲဆိုတဲ့အကြောင်းစုံကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေတင်ပြထားပါရရှင်။
ချင်းမီနယ်ကံပလက်မြို့နယ်ကျင်တွဲကျွော်အုပ်စုနယ်မြေတွဲမှာရှိနေတဲ့ဘိုးဘွားဘွားမြေက1600ကျော်ကိုကုမ္ပဏီတစ်ခုရဲ့လက်ထက်လုတ်ပိုင်ခွင့်ပေးဖို့ဆိုရမှာချင်းသမျိုးသားလုံးအတွက်အန္တရာယ်ဖြစ်တယ်လို့ဒေသခံပြည်သူတွေကြိုးထက်ကုမ္ပဏီရဲ့အကျိုးအရာဖြစ်စေနိုင်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီကသူရင်းမှုဖွဲ့ဝင်စလိုင်းမျိုးချစ်ကပြောပါတယ
်သူတို့လုံတဲ့လုပ်ငန်းအပေါ်မှာသူတို့အကောင့်ထဲပေါ်လာရင်တော်냐လဲကျွန်တော်တို့ဒေသခံတွေဘာမှအကျိုးအမြတ်မရှိဘူးဆိုတော့ကျွန်တော်တို့ကတော့လေ့လာရတယ်ဘိုးဘွားတွေကလည်းထိမ့်သိမ်းခဲ့တယ်တော်ရင်တရိစံလူအများကြီးရှိတယ်၊ခြေဝါတွေအများကြီးရှိတယ်၊တောကောင်းတွေအများကြီးရှိတယ်။ဒီဟာတွေကိုကျွန်တော်တို့ဟိုတယ်တွေဆောက်ပြီးတော့ခရီးသွားလာရေးဆိုပြီးတော့သူတို့လက်ထက်ပေးလိုက်ရင်အကျိုးအမြတ်ရအောင်ရမှာပါ။ဒါပုဂ္ဂလိကအကျိုးအမြတ်ဖြစ်နေပါတယ်
။မုံချောင်းကုမ္ပဏီဟာ Chain Village Adventure လို့အမည်ပေးထားတဲ့တဘာဝခရီးသွားလုပ်ငန်းကိုဂျင်းသွေးဒေတာမှာပေါ်ဆောင်နိုင်ဖို့ပြည်내ဆိုရထားမှာရှောက်သားခဲ့တာဖြစ်ပြီးဒီခီးသွွားလုပ်ငန်းမှာပကညာဦးကနေတစ်စချင်းမြင့်တဲ့တောင်ပိုင်းကံပလက်မင်းသားမသူပီမြို့တွေအထိရဟယင်နဲ့ပြည်ဆွဲမဲ့စီစဉ်တွေလည်းပါဝင်နေပြီးဒေသခံတွေအတွက်အလုတ်ကန်ခွင့်လန်းပေါ်လာမယ်လို့ပြောဆိုနေပေမဲ့ဒေသခံအရဖက်ဖွဲ့အစည်းတွေကအယုံကြည်မရှိဘူးလို့ကံပလက်မြို့အရဖက်ဖွဲ့အစည်းကဆရာရောဂျာကပြောပါတယ
်ချင်းပြည်နယ်မှာကျွန်တော်တို့ပို့ပွားတွေပိုင်းနဲ့နေနေပါချင်းပြည်နယ်မှာနံပါတ်၁ကမြေလွတ်မြေရန်မရှိပါချင်းဥပဒေကနံပါတ်၂ကကျွန်တော်တို့အလုတ်ကန်ရမယ်ဆိုတာကကျွန်တော်တို့ရဲ့လုံငန်းအမျိုးသားကိုခွဲကြည့်လိုက်တဲ့အခါမှာသူတို့လူချင်းနဲ့ကျွမ်းကျင်တယ်ဆိုတာကျွန်တော်တို့မှမရှိပါဘူ
း။ချင်းမီနယ်ဆိုရဖွဲ့ကတော့ဒေသခံပြည်သူတွေရဲ့သဘောထားတိုင်းဆုံးဖြတ်မယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးစလိုင်းအိုင်ဇက်ခင်ကပြောပါရယ်
။ကျွန်တော်တို့ကတော့သူတို့သဘောထားပဲနားထောင်ပါတယ်။ချင်းမီနယ်ဆိုရဒီကံပလက်ဒေသခံပြည်သူတွေအတန်ပဲနားထောင်အဲ့ဒီအတိုင်းပဲဆုံးဖြတ်မှာ
။ဒေသခံတွေကောက်ကွက်နေတဲ့အခြေအနေတွေကြောင့်ဒီစီမံကိန်းကိုဆက်လက်လုပ်ကိုင်မှာမဟုတ်ဘူးလို့မုံချောင်းကုမ္ပဏီဘက်ကပြောဆိုထားပါရယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်တောင်မီးသွေးတအားပေးဆက်ယုံတိစောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူပြီးဝင်ကြီးချုပ်ထံတင်ပြဖို့စီစဉ်နေပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်သတင်းတော့တွေစူးစီးတင်ပြနေတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့လကွန်ပိုင်းအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုအိမ်ပြီးတော်မှာလက်ခံတွေ့ဆုံခဲ့ပြီးအမေရိကန်နဲ့အိန္ဒိယအကြားကရင်းနှီးတဲ့ဆက်ဆံရေးပုံမူခံမြဲစေရေးအတွက်ခေါင်းဆောင်နှုတ်ဦးထပ်မံအတည်ပြုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယအကြားကချစ်ချင်ရင်းနှီးမှုဟာဒီမိုကရေစီစနစ်အပေါ်ထားရှိတဲ့ခိုင်မာတဲ့တန်ဋိဌာန်အပါအဝင်တူညီတဲ့စံတန်မိုးတွေအပေါ်အခြေခံတည်ဆောက်ထားခြင်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။အလုတ်ကိုင်းတိုးမြင့်ဖန်တီးပေးရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့နောက်နှစ်ဖက်ဒန်းတူညီမျှစွာအကျိုးရှိစေမဲ့ကုံတွယ်ရေးတွေဖန်တီးရေးတို့အတွက်အိန္ဒိယနဲ့လက်တွဲဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကမျှော်မှန်းထားပါတယ်။အမေရိကန်ကကုန်ပစ္စည်းတွေအိန္ဒိယကိုတင်သွင်းတဲ့နေရာမှာအာဟာရတားဖြစ်နေတဲ့အတားအဆီးတွေကိုဖယ်ရှားပေးရေးနဲ့အိန္ဒိယနဲ့ကုန်တွယ်တဲ့နေရာမှာအမေရိကန်ကလုံငွေပြနေတာတွေကိုရှော့ချရေးတို့ဟာအရေးကြီးကြောင်းလဲသမ္မတထရန့်ကပြောကြားခဲ့ပါတယ်။အထူးသဖြင့်အိန္ဒိယလေကြောင်းလိုင်းကအမေရိကန်ကနေလေယာဉ်အဆင့်100မှာယူတဲ့ကိစ္စကိုလည်းသမ္မတထရမ့်ကထည့်သွင်းပြောကြားခဲ့ပါဗျ။အဲဒီလိုအများအပြားမှာယူမှုဟာဒါဟာအများဆုံးတစ်ခုဖြစ်တဲ့အတွက်နိုင်ငံအကြကကုန်သွယ်ရေးတန်ဖိုးကိုပြသနေခြင်းဖြစ်ကြောင်းအိန္ဒိယနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်လာတာနဲ့အမျှအမေရိကန်ရဲ့သဘာဝဓာတ်ငွေတွေဝယ်ယူရေးအတွက်ကြီးမားတဲ့ရေရှည်သဘောတူညီချက်အပါအဝင်အမေရိကန်ကလောင်စာတွေတင်ပို့ရေးအတွက်လည်းမျှော်လင့်ပါကြောင်းသမ္မတထရမ့်ကပြောပါဗျ။အိန္ဒိယနဲ့အမေရိကန်ကြားကလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာလည်းအရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။ဒီနှနိုင်ငံစလုံးဟာဆိုးဝါးတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုခံခဲ့ရပြီးအကြမ်းဖက်သမားတွေနဲ့အကြမ်းဖက်မှုဖြစ်ပေါ်စေတဲ့အဆွန်ရောက်အတွေ့အခေါ်တွေကိုတိုက်ဖျက်ရေးအတွက်နှနိုင်ငံစလုံးကတန်ဋိဌာန်ချထားကြပါတယ်။နှနိုင်ငံစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးအတွက်နှစ်ဖက်စစ်တပ်တွေကစ조사လှုပ်ဆောင်နေကြကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့အိန္ဒိယရေတပ်တို့ဟာဂျပန်ရေတပ်နဲ့အတူအိန္ဒိယသမုဒ္ဒရာအတွင်းဇူလိုင်လထဲမှာအကြီးမားဆုံးရေကြောင်းစီးရေးလက်ကျင့်မှုပြုလုပ်ကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကိစ္စမှာကူညီလှုပ်ဆောင်ပေးတဲ့အတွက်ရောမြောက်ကိုရီးယားအပေါ်အမေရိကန်ပြည်ထောင်စုကချမှတ်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေမှာပါအိန္ဒိယကပူးပေါင်းပါဝင်တဲ့အတွက်ကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားဟာကြီးမားတဲ့ပြဿနာတွေကိုဖန်တီးနေကြောင်းဒါကြောင့်မြောက်ကိုရီးယားအရေးကိုကင်တွယ်ဖြေရှင်းရမှာဖြစ်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။နိုင်ငံရင်ဆိုင်နေရတဲ့ဘုံချင်းချောက်မှုတွေကိုကင်တွယ်ဖြေရှင်းနေတဲ့တစ်ချိန်တည်းမှာပဲကြီးပွားချမ်းသာမှုတွေနဲ့တိုးတက်မှုတွေကိုတပြိုင်တည်းလှုပ်ဆောင်ပြီးတခြားနိုင်ငံတွေအတူယူနိုင်အောင်အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့ကစံပြအဖြစ်လှုပ်ပြနိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲသမ္မတထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
ခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဥဆံမူဝေကပြောပြမှာပ
ါ။ပါရီရာသီဥတုဆန်ရသဘောတူညီချက်ပြုလုပ်ထားရကနေ American ပြည်ထောင်စုကနှုတ်ထွက်လိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်ပြောင်းလဲဖို့အရေးနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump အနေနဲ့ပြည်ထောင်နိုင်ငံခီးစဉ်ပထမနေ့မှာဘလူးဂရီးကဝတ်မှာမပြီးခဲ့ပါဘူး။ပါရီသဘောတူစာချုပ်ပေါ်လေးစားသမှုနဲ့တစုံတစ်ခုဖြစ်နိုင်တယ်လို့ကြားသာပရင်းနေမှာပြင်သစ်သမ္မတ Emmanuel Macron နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်ကြားသာပရင်းနေကကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူ Nobel ငြိမ်းချမ်းရေးဆုရှင်လူရှောက်ပိုရဲ့ဇနီးဖြစ်သူ Lucia ကိုနေအိမ်ကျဲချုပ်ကနေလွှတ်ပေးပြီးတော့သူ့ရဲ့ဆန္ဒအတိုင်းတရုတ်နိုင်ငံကနေထွက်ခွာခွင့်ပြုဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကဒီအစိုးရကိုတောင်းဆိုလိုက်ပါတယ်လျူရှောက်ဘူကွယ်လွန်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲမစ္စတာတယ်လာဆင်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ကာတာနိုင်ငံနဲ့အာရဗ်လေးနိုင်ငံကြားတန်တမာရေးတင်းမာမှုအဆုံးသတ်ဖို့ရည်ရွယ်ပြီးတော့လွန်ပြန်ဆီးဆက်ရေးခီးစဉ်တွားခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာဘလို့တိုးတက်မှုမျိုးမှရဖို့မပေါ်ပဲကြာသာပတေးနေ့ကကာတာနိုင်ငံကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်အိန္ဒိယနိုင်ငံမှာဇူလိုင်လ10ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အထူးဝန်နဲ့ကြီးကွဲရပါကြောင်းဖော်ပြထားတဲ့တဝန်လွှာတစ်စောင်ကိုနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်နာမိုဒီဆန်ကိုဇူလိုင်လ17ရက်နေ့ကပြီးပခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကျေးဇူးပါရှင်ဥဆံမိုးဝေကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်တောက်ကြနေနေခင်ဗျို့မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.